Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဧပြီလ1ရက်စက်တဘာလနေ့မနက်ဖက်အစီအစဉ်လေးကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 32 40 48လောက်ကနေတိုက်ရိုက်ဖမ်းယူနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကမှတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အောင်မြတ်သူပါ။ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်တင်ဆက်သွားမှာပါ။နားဆင်ရမယ့်အထဲမှာတော့
I think clearly those conditions exist right now. The question becomes how. And I believe that the international community
လူ့သမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကပြောတော့တာပါ။မြန်မာနိုင်ငံကို R2B ဝင်ရောက်နိုင်ခြင်းရှိမရှိနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းတာကိုလည်းနားဆင်ရမှာဖြစ်ပါတယ်။ဆက်လက်ပြီးတော့ UN နဲ့စက်မှာမြန်မာတို့ကိုဗစ်တကြော့ပြန်လည်ဖြစ်ပွားနေတဲ့အကြောင်းကိုလည်းနားဆင်ရမှာဖြစ်ပြီးရက်ွက်တွေတဲ့ဒီဝင်ရောက်ပြစ်ကတ်ဖမ်းဆီးနေတဲ့ရန်ကုန်ကတပိတ်အခြေအနေတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။စီစဉ်နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့တပတ်တွင်အားကစားကဏ္ဍအစားအစာတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။ခုတော့ကျသပတိနေ့မနေ့ဘက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်အင်ဂျင်နီယာတွေကပြောပြပေးပါအောင်ခင်ဗျာ
။အာနာသိန်းစစ်ကောင်စီရဲ့လက်ချက်ကြောင့်အသက်ဆုံးရှုံးနေရတဲ့ပြည်သူတွေတိုးလာနေပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်ဆက်ပြီးတော့ပေါ်ပေါက်နေပါတယ်။ရန်ကုန်မြို့အင်းစိန်ဖက်မှာတော့အမိုက်ကောက်ကမ်ပိန်းဆိုပြီးတော့လူငယ်တွေအမိုက်ကောက်ရင်းဆန္ဒထုတ်ပေါ်လာပါတယ်။လူတွေစုယုံမလာနိုင်အောင်စစ်အုပ်ချုပ်ရေးကောင်စီဘက်ကလမ်းမကြီးတွေကိုပိတ်ထားတဲ့အတွက်လမ်းသွယ်ကလေးတွေထဲမှာပဲအမိုက်ကောက်ရင်းဆန္ဒထုတ်ပေါ်ကြသလိုတေဆုံသွားသူတွေအတွက်လည်းအလူငွေကောက်ခံပေးခဲ့ကြတာပါ။စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံသွားရရသူတိုးလာပြီးတော့ပြည်သူတွေကြောက်လန့်ဆိုးရိမ်နေပေမဲ့အားမလျှော့ပဲစစ်အာဏာရှင်ကိုဆက်ပြီးတော့ဆန့်ကျင်ဖို့အမိုက်ကောက်ကမ်ပိန်းမှာပါဝင်တဲ့ကိုဝင်းလှိုင်ကတိုက်တွန်းသွားပါတယ်။
အကြောင်းတရားတွေရှိနေသေးတယ်ကျွန်တော်တို့အာဏာရှင်ကိုဘလုံးမှပြန်တော်လှန်ဖို့ရမှာမဟုတ်ဘူးဆိုတာကိုဒီဘက်မှာရှိတဲ့ပြည်သူအားလုံးကိုဒီကနေသတိပေးချင်ပါတယ်ဗျကျွန်တော်တို့ဟိုအကြောင်းတရားတွေကင်းမဲ့ပြီးတော့ကျွန်တော်တို့အမှန်တရားဘက်ကရက်တီပြီးတော့လမ်းထွက်လာမယ်ဆိုလို့ရှိရင်တော့ဒီအာဏာရှင်ကဘလို့ပဲနေနေကျွန်တော်တို့ရဲ့စီလုံးမှုနဲ့အားလုံးပပျောက်သွားမယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်ဗျ
တနင်္လာနေ့တိုင်းတဝယ်ဖက်မှာတော့မနေ့ကမော်တော်ဆိုင်ကယ်တပိတ်တွေကျင်းပရမှာဆန္ဒပြသူရာနဲ့ချီပါဝင်ခဲ့တာပါအခုလိုနိုင်ငံတော်ဆန္ဒပြပွဲတွေကိုနီလန်ပေါင်းစုံနဲ့ကျင်းပနေပြီးမြဖက်ဖျောင်းနိုင်မိထွန်းပြီးတော့ဆန္ဒထုတ်ဖို့ရာအမိုက်တပိတ်ဆိုပြီးတော့လမ်းဆောင်လမ်းခွာတွေနဲ့လမ်းမကြီးတွေပေါ်မှာအမိုက်တွေစုပုံထားတာအပါအဝင်အမိုက်ကောက်တဲလှုပ်ရှားမှုတွေလည်းပါဝင်လာပါတယ်။ဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အလွန်ကျွံအင်အားသုံးနေနေမှုကြောင့်မတ်လ31ရက်နေ့အထိတေဆုံးသူပေါင်း936ဦးထက်မနည်းရှိတဲ့အကြောင်းအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကတင်ထုတ်ပြန်ထားပါတယ်။မြန်မာအိမ်နေချင်းတရုတ်နိုင်ငံအနေနဲ့သူ့ရဲ့ဩဇာကိုသုံးပြီးတော့မြန်မာအရေးကြားဝင်ဆောင်ရွက်ပေးတင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောလိုက်ပါတယ်။မြန်မာစစ်အာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုတာဝန်ခံမှုရှိလာစေဖို့တရုတ်ကသူ့ဩဇာကိုသုံးပြီးတော့ဆောင်ရွက်ပေးဖို့အမေရိကန်ကဆက်ပြီးတော့တိုက်တွန်းနေတယ်လို့မြန်မာနိုင်ငံတွင်အာဏာသိမ်းစစ်တပ်ရဲ့လုပ်ရက်တွေဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအပါအဝင်တရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့လည်းကန့်ညီမှုမရှိဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Ned Price ကပုဒ်ဟူးနှင့်ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တရုတ်နိုင်ငံအတွက်စီးပွားရေးအရာရောမဟာဗျူဟာအရာပါအရေးပါလာတဲ့မြန်မာနိုင်ငံတွင်ကအခြေအနေအရရက်ကိုတရုတ်နိုင်ငံကအစဉ်အလာအတိုင်းတန်လျာနဲ့သတိထားစောင့်ကြည့်နေတယ်လို့မြန်မာအရေးနဲ့ပတ်သက်လာရင်တော့အနောက်နိုင်ငံတွေရဲ့ဝေဖန်ပြောဆိုမှုတွေရှိနေတဲ့ကြားကမြန်မာနိုင်ငံကိုအကာအကွယ်ပေးတဲ့နိုင်ငံလည်းဖြစ်ပါတယ်။ဖက်ဗျော်လာတရနေ့ကစစ်တပ်ကအာဏာသိမ်းထားတာကိုအနောက်နိုင်ငံကပြည်မြင့်ထမ်းရှုံချနေကြပေမဲ့တရုတ်နိုင်ငံကတော့မြန်မာပြည်တွင်းရေးကိုတည်ငြိမ်မှုရှိဖို့ပိုအရေးကြီးတယ်လို့ဒါအလေးပေးပြောဆိုထားပါတယ်။အာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကိုတရုတ်အစိုးရကထောက်ခံနေဆိုပြီးဆွဆွဲပြောဆိုနေကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေရန်ကုန်မြို့တရုတ်တန်ရုံရှိမှာဆန္ဒထုတ်ဖော်ခဲ့ကြသလိုပြည်ပနိုင်ငံကတရုတ်တန်ရုံတွေရှိမှာလည်းပြည်ပရောက်မြန်မာတွေတွားပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီလိုအချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးကိုပုတ်ထုံးတဲ့နောက်ပိုင်းကတကပိတ်ဆွေးနွေးခဲ့ပါတယ်။ပရတင်နိုင်ငံရဲ့အဆိုပြုတင်ပြချက်အရမြန်မာအရေးကိုအရေးပေါ်ဆွေးနွေးတာပါ။ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းမှချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကမြန်မာနိုင်ငံတွင်းကနောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြခဲ့တာပါ။မြန်မာအရတအဆိုရကိုဖယ်ရှားပြီးစန့်ကျင်ဆန္ဒပြသူတွေအပေါ်အကြံဖက်နှိမ်နင်းနေတဲ့မြန်မာစစ်တပ်အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချထားသလိုထိနေသိမ့်လှုပ်ဆောင်ကြဖို့မတ်လလဲလောက်ကတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမူဒင်ဟူစိန်တို့ပုတ်ထူးနေ့ကတယ်လီဖုန်းဆက်ပြီးတော့အာဆီယံအဖွဲ့အပါအဝင်အင်ဒိုပစိဖိတ်ဒေသနဲ့အမေရိကန်ပြည်ထောင်စုကြားပတ်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ဆွေးနွေးခဲ့ပါတယ်။ဒ တောင်တရုတ်ပင်လယ်အပအဝင်အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်စွာရေကြောင်းသွားလာရေးလေကြောင်းပြန်တရင်းနဲ့ပင်လယ်ရေပြင်ကိုတရားနည်းလမ်းတကျအသုံးပြုရေးကိစ္စရပ်တွေကိုအားပေးထောက်ခံတဲ့နေရာမှာအာဆီယံအဖွဲ့ရဲ့အခမ်းကဏ္ဍကတိတ်ကိုအရေးကြီးတဲ့အကြောင်းဝန်ကြီးဘလင်ကင်ကအလေးပေးပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ကြအပြင်အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်အထူးစိုးရိမ်ကြောင့်လည်းနိုင်ငံဝန်ကြီးတွေပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနဲ့ပတ်သက်ပြီးတော့ဘာတွေပြောဆိုဆွေးနွေးကြသလဲဆိုတာမျိုးတော့အသေးစိတ်ဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့တပ်ဖွဲ့တွေကဆန္ဒပြပြည်သူတွေကိုအင်အားသုံးနှိမ်နင်းနေတဲ့လုပ်ရတဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့မလေးရှားနဲ့စင်ကာပူနိုင်ငံတို့ကတော့အစောပိုင်းကတည်းကတက်တက်ကြွကြွပြောဆိုဆောင်ရွက်နေတာပါ။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကလည်းအာဆီယံမိသားစုဖြစ်တဲ့မြန်မာပြည်သူတွေဘေးကင်းရေးထိတ်တန့်ဦးစားပေးဆောင်ရွက်မယ်လို့လက်တလောမှာပဲကတိပြုပြောဆိုထားပါတယ်။ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကမတ်လ31ရက်နေ့အနေနဲ့ Federal Democracy ပဋိညင်စာတမ်းကိုထုတ်ပြန်လိုက်ပါတယ်။ CRPH ရဲ့ကြေညာချက်အမတ်19/2021အရပြည်ထောင်စုအတွင်းပေါ်ပေါက်နေတဲ့အရင်းခံပြဿနာတွေအပြည့်အစုံချုပ်နှိမ်ပြီးတိုင်းရင်းသားပြည်သူတစ်ရက်လုံးပါဝင်နိုင်မယ်Federal Democracy စနစ်ထူထောင်နိုင်ရေးအတွက် Federal Democracy ပဋိညင်ကိုထုတ်ပြန်ကြေညာကြောင်းဖော်ပြထားပါတယ်။ဒန်းလူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံတဲ့ Federal Democracy ပြည်ထောင်စုကိုထူထောင်ဖို့လူမျိုးအလုံးနိုင်ငံသားအလုံးလွတ်လပ်မှုတရားမျှတမှုဒန်းလူညီမျှမှုတွေကိုအခြေခံပြီးအပြန်အလှန်လေးစားမှုနဲ့သွေးစည်ညီညွတ်စွာအတူလက်တွဲနေထိုင်နိုင်ဖို့ဆိုတဲ့တန်ထိတ်ထန်တဲ့ပဋိညင်စာတမ်းကိုထုတ်ပြန်ကြေညာပါတယ်လို့လည်းဖော်ပြထားပါတယ်။2020ခုနှစ်ထွေထွေရွေးကောက်ပွဲမှာပြည်သူတွေကရွေးချယ်အနင်းထားတဲ့အာဏာကိုကင်ဆယ်ပြီးတော့2021ခုနှစ်ဧပြီလပထမပတ်မှာအမျိုးသားညီညွတ်ရေးအစိုးရတရက်ကိုဖွဲ့စည်းထူထောင်သွားမယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ Federal Democracy ရဲ့အင်အားစုတွေအတူလက်တွဲပြီးတော့ပဋိညင်ပါဦးတည်ချက်ရည်ရွယ်ချက်တွေနဲ့နိုင်ငံရေးလမ်းပြမြေပုံအစဉ်အဆက်ကိုစုပေါင်းကောင်းဆောင်မှုနဲ့လက်တွေ့အကောင်အထည်ဖော်သွားမယ်လို့လည်း CRPH ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပဋိညင်စာတမ်းကိုရွေးကောက်ခံလွှတ်တော်အမတ်တွေနိုင်ငံရေးပါတီတွေ CDM လှုပ်ရှားမှုကောင်ဆောင်တွေအထွေထွေသပိတ်အုပ်စုတွေအမျိုးသမီးနဲ့လူငယ်အင်အားစုတွေအရက်ဖက်လူမှုအဖွဲ့အစည်းတွေတယင်းနာလက်နက်ကင်တော်လိုင်းရေးအဖွဲ့အစည်းတွေနဲ့စုပေါင်းဆွေးနွေးသဘောတူဆုံးဖြတ်တာဖြစ်တယ်လို့လည်းပဋိညင်စာတမ်းရဲ့ပထမဆုံးစာမျက်နှာမှာဖော်ပြထားပါတယ်
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 9413ညဘိုင်းဒိုမီတာ51 kHz 9805နဲ့ဘိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မထစ်စိန်နဲ့နော်
အမေရိကန်ပြည်ထောင်စုနယူးယောက်မှာအာရှအမျိုးသမီးတအူးကိုစော်ကားတိုက်ခိုက်ခဲ့သူလို့တန်တရားရှိသူတအူးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။စောင့်ကြည့်ကင်မရာကနေတဆင့်ရထားတဲ့ဗီဒီယိုထဲမှာအဲ့ဒီအမျိုးသမီးတိုက်ခိုက်ခံရတဲ့အဖြစ်အပျက်ကိုလူအများကဝေဖန်ရှုံချခဲ့ကြတာပါ။နယူးယောက်မန်ဟန်တန်မြို့လယ်ကောင်းမှာတနင်္လာနေ့ကအာရှအမျိုးသမီးကိုထိုးကျိတ်ရိုက်နှက်နေတဲ့ဗီဒီယိုထဲကလူဟာအသက်38နှစ်အရွယ် Brandon Elliott ဖြစ်တယ်လို့ရဲတပ်ဖွဲ့ကအင်္ဂါနေ့ကပြောကြားခဲ့ပါတယ
်။ This brave womanbelongs here Asian American New Yorker
တိုက်ခိုက်ခံရတဲ့အမျိုးသမီးဟာနယူးယောက်ပြည်နယ်သူဖြစ်ပါတယ်နယူးယောက်မြို့သူမြို့သားတွေဖြစ်တဲ့အာရှနယ်ဘွား American ပြည်သူတွေရဲ့ရေးမြေကဒီမှာပါသူတို့ကိုတိုက်ခိုက်တာဟာနယူးယောက်မြို့သူမြို့သားအလုံးကိုတိုက်ခိုက်တာဖြစ်ပါတယ်အမုန်းတရားအခြေခံနဲ့တိုက်ခိုက်မှုပေါင်းစုံကိုကျွန်တော်ယုံကဆက်ပြီးစန့်ကျင်သွားမှာပါဆိုပြီးနယူးယောက်ပြည်နယ်ရှိနေ CY Bensy ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်နယူးယောက်မန်ဟန်တန်မြို့လယ်ကောင်းမှာတနင်္လာနေ့ကအာရှအမျိုးသမီးကိုထိုးကျိတ်ရိုက်နှက်နေတဲ့ဗီဒီယိုတွေကလူဟာအသက်38နှစ်အရွယ် Brandon Elliott ဖြစ်တယ်လို့ရဲတပ်ဖွဲ့ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ Elliott ဟာသူတိုက်ခိုက်ခဲ့တဲ့နေရာနဲ့လမ်းဘလောက်အနည်းငယ်ကွာမှာရှိတဲ့အိယာမဲရီအတွက်ထားတဲ့ဟိုတယ်လိုနေရာမှာနေထိုင်သူဖြစ်တယ်လို့ရဲကပြောပါတယ်။သူဟာအသက်19နှစ်အရွယ်2002ခုနှစ်ကသူတို့နေထိုင်တဲ့ဘရုန်းနက်စ်မှာမိခင်ကိုဓာတ်နဲ့ထိုးတက်ခဲ့တဲ့အတွက်ထောင်ဒဏ်အပြစ်ပေးခံခဲ့ရသူလည်းဖြစ်ပါတယ်။2019ခုနှစ်မှာ Elliott ကိုရာသက်ပံဂတိခံဝင်ချက်နဲ့လွှတ်ပေးခဲ့တာဖြစ်ပါတယ်။ ရဲတပ်ဖွဲ့ရဲ့အဆိုအရအီလီယော့ကိုမုံတီးမှုအခြေခံနဲ့ရာဇဝတ်မှုအပါအဝင်အမုန်းတရားနဲ့တိုက်ခိုက်ကျူးလွန်မှုရန်လိုတိုက်ခိုက်ဖို့ကြိုးပမ်းမှုစတဲ့ဆွဲချက်တွေတင်ထားပါတယ်။ဗီဒီယိုဖိုင်ထဲမှာတော့တိုက်ခိုက်ခံရသူဟာဖိလစ်ပိုင်နိုင်ငံကရွှေပြောင်းအခြေချနေထိုင်လာသူအသက်65နှစ်အရွယ်ဗီလ်မာကာရီဖြစ်ပါတယ်။ကာရီဟာမဟန်တန်မြို့လေဖျားရှိခိုးကြောင်းကိုတနင်္လာနေ့ကလမ်းလျှောက်သွားနေစမှာလူတစ်ယောက်ကသူ့ရဲ့ဝမ်းပိုက်ကိုကန်ကြောက်မြေပေါ်ကိုလှဲချပြီးမျက်နှာကိုဖနှက်နဲ့နင်းကန်ခဲ့ပြီးခမားဒီမာမရှိတင်ဘူးလို့အာရှစန့်ကျင်ရေးကြွေးကြော်အော်ဟစ်ပြီးအဝေးကိုရှောက်သွားခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်တနင်္လာနေ့ကတိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုတဝန်တန်တရားဖြစ်ဖွယ်အာရှစန့်ကျင်ရေးမုန်တီးမှုအခြေခံနဲ့ရာဇဝတ်ကျူးလွန်မှုတွေကနောက်ဆုံးပေါ်ပေါက်ခဲ့တာဖြစ်ပါတယ်အချင်းချခံထားရတဲ့ရုရှားအစိုးရကိုဝေဖန်သူအလက်ဆီနော်ဗယ်နီကသူ့အနေနဲ့တင့်တော်တဲ့စေဝါကုသခွင့်ရရှိတဲ့အထိအစာငတ်ခံဆန္ဒပြသွားမယ်လို့ဗုဒ္ဓဘုရားမှာပြောဆိုလိုက်ပါတယ်။သူဟာပြင်းထန်တဲ့နောက်ကျောဝေဒနာနဲ့ခြေထောက်မှာထုံကျင်တာတွေကိုခံစားနေရတာပါ။သမရပူတင်ကိုပေါ်ပေါ်တင်တင်ဝေဖန်သူဖြစ်တဲ့နော်ဗယ်နီကိုရုရှားရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ထိမ့်သိမ်းရေးစခန်းတစ်ခုမှာထောင်ဒဏ်နှစ်နှစ်ခွဲချခံထားရတာဖြစ်ပြီးသူ့ရဲ့ခြေနှစ်ဖက်စလုံးထုံကျင်လာနေတာမို့ဆေးဝါးကုသခွင့်တောင်းခံနေတာဖြစ်ပါတယ်။အသက်44နှစ်အရွယ်ရှိပြီဖြစ်တဲ့နော်ဗယ်နီဟာသူ့ရဲ့ညာဘက်ခြေထောက်မှာအာယုံကြောဆိုင်ရာဝေဒနာကိုခံစားနေရတာဖြစ်ပြီးထောင်အာဏာပိုင်တွေသူ့အတွက်တင့်တော်တဲ့ဆေးဝါးကုသခွင့်ကိုညှင်းဆုပ်နေတာပါ။သူ့ကိုလိုအပ်တဲ့ယောဂစစ်ဆေးတာမဟုတ်ပဲအကြိုက်ခဲပျောက်ဆေးတွေသာပေးတယ်လို့ဆိုပါတယ်။အခုတော့နောက်ကျောအောက်နေရာကနေသူ့ခြေထောက်တွေထုံကျင်လာပြီလို့လဲနော်ဗယ်နီကပြောတာကိုကိုကပြီး Instagram လူမှုသတင်းမီဒီယာတစ်ခုမှာဖော်ပြထားပါတယ်ရှင်။2020ပြည့်နှစ်အတွင်းအမေရိကန်ပြည်ထောင်စုမှာတတိယလူသေဆုံးမှုအများဆုံးဖြစ်စေတဲ့အကြောင်းရင်းဟာ COVID-19 ကြောင့်ဖြစ်တယ်လို့အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဗုဒ္ဓဘုနေ့မှာကြေညာခဲ့ပါတယ်။အကြမ်းအဖြစ်အမေရိကန်နိုင်ငံမှာသေဆုံးမှုအားလုံးရဲ့16ရာခိုင်နှုန်းနီးပါးရှိခဲ့တာပါ။နှလုံးယောဂါနဲ့ကန်ဆာယောဂါပြင်တတိယအများဆုံးအဖြစ်ကိုဗစ်ကပ်ဘေးကြောင့်မနစ်ကသေဆုံးသူ 3,900 ကျော်ရှိခဲ့ပါတယ်။စပိန်နယ်ပယ်တွေကြားကိုဗစ် -19 ကြောင့်သေဆုံးမှုအများဆုံးတွေ့ရပြီးလူနည်းစုတိုင်းရင်းသားတွေရဲ့သေဆုံးမှုဟာစပိန်နယ်ပယ်မဟုတ်တဲ့လူပြူတွေထက်နှစ်ဆကျော်ပိုကြောင်းအင်ဖြူရော်ရဲ့ကိုဗစ်တုံ့ပြန်ရေးအဖွဲ့သတင်းစာရှင်းလင်းပွဲမှာ CDC ညွှန်ကြားရေးမှူးရိုချယ်ဝေါ်လန်စကီကပြောပါတယ်ဒီအတော်တွင်ဥရောပသမဂ္ဂမှလည်း AstraZeneca COVID ကာကွယ်ဆေးအသုံးပြုတာကိုကန့်သတ်ဖို့သိပ္ပံနီးကြအထောက်အထားတွေမတွေ့ရဘူးလို့ဥရောပဆေးဝါးအေဂျင်စီရဲ့အကြီးအကဲ Emma Cook ကပြောဆိုလိုက်ပါတယ်။သွေးခဲစေတဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်အသက်60နှစ်အထက်တွေကို AstraZeneca ကာကွယ်ဆေးထိုးတာကန့်သတ်ဖို့ဂျာမနီကကြေညာပြီးနောက်တစ်နှစ်မှာပဲအခုလိုမှတ်ချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။ကနေဒါပြင်သစ်နဲ့စပိန်နိုင်ငံတွေမှာလည်း AstraZeneca ကာကွယ်ဆေးနဲ့ပတ်သက်ပြီးအသက်60အထက်တွေကိုမထိုးဖို့အလားတူဆုံးဖြတ်ချက်တွေချထားပါတယ်ရှင
်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုနန်းလောင်နဲ့မက်အင်ဂျင်နီယာကပြောပြပေးခဲ့တာပါ။ခုကစလို့သတင်းပေးပို့ချက်တွေဆက်တွဲမြင်းမြန်းချက်တွေကိုလည်းတင်ဆက်သွားပါမယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကအရေးယူနိုင်မှုအခက်အခဲရှိတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews က VOA ကိုပြောပါတယ်။အရေးယူမှုတွေချမှတ်ဆောင်ရွက်ရင်လည်းမြန်မာပြည်သူတွေကိုမထိခိုက်စေဖို့လိုတယ်လို့လည်းသူကပြောပါတယ်။မက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းလာပါတယ်
။အခုလုံခြုံရေးကောင်စီမှာမြမအရေးတကပိတ်ဆွေးနွေးနေကြပါတယ်။ဒီဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့အခု Tom Andrews ကိုဆက်သွယ်မေးမြန်းချိန်အထိမသိရသေးပေမဲ့ဒီဆွေးနွေးပွဲအပေါ်မှာဘလောက်ထိမျှော်လင့်ထားလဲရှင်
။ Well, my hope is that the Security Council will not only be briefed on the
latest ကုလသမဂ္ဂရဲ့စီးအစည်းအဝေးမှာမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုအစီရင်ခံတင်ပြဆွေးနွေးတာလောက်ပဲလောက်တာမဟုတ်ဘူးလို့ကျွန်တော်မျှော်လင့်ပါတယ်အထူးသဖြင့်နောက်ဆုံးအကြိမ်လုံခြုံရေးကောင်စီမှာဆွေးနွေးပြီးကြတဲ့ကနိုင်ငံတွေအတွင်းဘာတွေဖြစ်နေလဲဆိုတဲ့သတင်းချက်လက်တွေကိုကြည့်ရင်တကယ်ကိုကြောက်မက်ဖွယ်ကြေကွဲဖွယ်ရမပြောပြနိုင်လောက်အောင်ဖြစ်ရပါတယ်ဒါကြောင့်ဒီလိုသတင်းတွေကိုသူတို့အစည်းအဝေးမှာတင်ပြကြပြီးတော့လုံခြုံရေးကောင်စီအနေနဲ့အရေးယူဖို့ဆွေးနွေးကြမယ်လို့မျှော်လင့်ပါတယ်ကျွန်တော်မျှော်လင့်တာကတော့ဒီကနေ့ဆွေးနွေးပွဲမှာအရေးယူဆောင်ရွက်တာမျိုးလုပ်ဖို့ရှိမှာတော့မဟုတ်ပါဘူး။ဘာလို့လဲဆိုရင်ဒီလိုအရေးယူဖို့ဆိုရင်လုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတည်တည်သာစီလုံးမှုတွေရှိနေရပါလိမ့်မယ်။ဒီလိုမျိုးဖြစ်ဖို့ဆိုတာကလည်းအလွန်ခက်ခဲပါတယ်။ဒါပေမဲ့လည်းအရေးယူဖို့လိုအပ်နေတာပါ။ကုလသမဂ္ဂအနေနဲ့အခြေခံအားဖြင့်တာဝန်ရှိနေပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညွတ်ဆုံးဖြတ်အရေးယူဆောင်ရွက်ဖို့လိုအပ်နေတယ်လို့ တောင်းဆိုနေကြအောင်ကုလသမဂ္ဂအတွင်းမှုချုပ်ကပြောထားပါတယ်။အဲ့ဒီအတိုင်းဆောင်ရွက်ဖို့ဆိုရင်အသေးချာဆုံးနဲ့အကောင်းဆုံးနည်းလမ်းကတော့လုံခြုံရေးကောင်စီမှာပဲရှိနေတာပါ။ဒါကြောင့်လက်တွေ့အရေးယူဆောင်ရွက်ဖို့လိုအပ်နေပြီးလုံခြုံရေးကောင်စီအနေနဲ့လှုပ်ဆောင်နိုင်မယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်
။တစ်ဖက်မှာတော့မြန်မာနိုင်ငံမှာလက်နက်မဲ့ပြည်သူတွေကိုစစ်ကောင်စီကအပြင်းထန်ဖိနှိပ်နေတဲ့အခြေအနေကိုရပ်တန့်ဖို့ကုလသမဂ္ဂအနေနဲ့ R2B နည်းလမ်းနဲ့ဝင်လာဖို့ပေါ့နော်။မြန်မာပြည်သူတွေတောင်းဆိုနေတာတွေ့ရပါတယ်။မျှော်လင့်ချက်တွေလည်းရှိနေတာပါ။ဆိုတော့ဒီနည်းလမ်းကတော့ဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲရှင
်။ Well,clearly the international community has a responsibility to
နိုင်ငံကအတိုင်းဝိုင်းအနေနဲ့ကာကွယ်ဖို့တာဝန်ရှိတယ်ဆိုတာကတော့ရှင်းပါတယ်လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးအနေနဲ့လည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကြေညာချက်ထုတ်ပြန်ထားတဲ့အထက်မှာတာဝန်ရှိနေတယ်ဆိုတဲ့အချက်ကိုထည့်သွင်းထားပါတယ် R2E ပြတ်ချန်ချဲအောက်မှာနိုင်ငံတကာနိုင်ငံကမိမိရဲ့ပြည်သူတွေကိုအကာအကွယ်မပေးနိုင်ပါကဒါမှမဟုတ်ရင်ပြည်သူတွေကိုရရဆက်ဆက်ဖိနှိပ်မှုတွေကနေကာကွယ်မပေးနိုင်ပါကနိုင်ငံတကာအတိုင်းဝိုင်းကနေဝင်ရောက်ဆောင်ရွက်ဖို့တာဝန်ရှိပါတယ်ဒီတော့ဒီအခြေအနေကမြန်မာနိုင်ငံမှာဖြစ်နေတယ်ဆိုတာရှင်းပါတယ်။ဒါပေမဲ့လည်းမေးစရာမေးခွန်းကဘယ်လိုလုပ်မှာလဲ။ကျွန်တော်ယုံကြည်တာကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စေအုပ်စုပေါ်မှာအကြီးမားဆုံးအထူးရောက်ဆုံးရှိစေမဲ့နည်းလမ်းနဲ့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားရေးယူသင့်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေရပ်တန့်မှုဖြစ်ပါတယ်။အခြားတစ်ဖက်မှာတော့ဒီလိုအရေးယူဆောင်ရွက်မှုတွေဟာမြန်မာပြည်သူတွေကိုမထိခိုက်ဖို့လိုပါတယ်။ဒါကြောင့်စေအုပ်စုကိုအပြင်းထန်ဆုံးထိရောက်မှုရှိစေပြီးမြန်မာပြည်သူတွေပေါ်အ ਨੇ စုံတက်ရောက်မှုရှိစေမဲ့နီလန်းဖြစ်ဖို့လိုပါတယ်။ဒါကြောင့်ဒီရီမန်ချက်တစ်ခုလုံးကိုရနိုင်မဲ့အဆိုပြုချက်တွေရွေးချယ်စရာနီလန်းတွေကိုကျွန်တော်တို့စဉ်းစားသင့်ပါတယ်။ဝန်ရံပိတ်ဆို့ခံထားရတဲ့ပြည်သူတွေကိုကာကွယ်ဖို့ကျွန်တော်တို့နိုင်ငံတကာတိုင်ဝမ်မှာတာဝန်ရှိပြီးတော့အခြေခံကျတဲ့တာဝန်တစ်ခုအနေနဲ့ဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။
American တန်ကနေစဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလွန်အားဖြင့်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွန်အားဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီး email သတင်းလွန်အားကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှံအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွန်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
တော်ရရှိနေခုကြားနေရတာတော့ VOA American တန်ဖြစ်ပါတယ်။အခုဆက်လက်ပြီးတော့ရန်ကုန်ကလာတဲ့သတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။မြန်မာအများပြားရှိတဲ့တရုတ်နိုင်ငံယူနန်ပြည်နယ်စပ်မြို့နှစ်ခုမှာကိုဗစ်ရောဂါတကြောပြန်ဖြစ်ပွားနေပြီးမြန်မာတို့လည်းကူးစက်ခံနေရကြောင်းယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့သတင်းထုတ်ပြန်လာပါတယ်။အပြည့်စုံတော့နန်းလောင်ကပြောပြပေးမှာပါ။
မြန်မာနဲ့နယ်စပ်ယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူတရက်ထဲ9ယောက်ရှိပြီးတော့အဲ့ဒီထဲက4ယောက်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကမတ်လ31ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ရွှေလီမြို့နယ်ကရဲ့မြန်မာအများစုရှိတဲ့ကျဲကောင်တစ်မြို့လုံးမှာကိုဗစ်စစ်ဆေးတာကိုဒေသတာဝန်ရှိသူတွေကမတ်လ30ရက်နေ့ကနေ့ချင်းပြီးလုပ်ခဲ့ပြီးနောက်တနေ့မှာတော့ရွှေလီတစ်မြို့လုံးမြန်မာနိုင်ငံသားပါမကြအားလုံးကိုကိုဗစ်စစ်ဆေးမှုတွေလုပ်နေတာပါ။စစ်ဆေးမှုတွေလုပ်နေတဲ့ကာလအတွင်းမှာအသွာအလာနဲ့အယောင်ဝယ်လုံကအားလုံးကိုပိတ်လိုက်ပြီးတော့မြို့နှစ်ခုဆက်ထားတဲ့တံတားကိုလည်းယာယီပိတ်လိုက်ပါတယ်။ကျဲကောင်မြို့ကြောက်စင်းအယောင်ဝယ်ရေးလုပ်ငန်းတစ်ခုကဆိုင်းမြင့်ကျော်ကလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့တိုင်ပေါ်ကတန်းအားရပိတ်လိုက်တာ။တရစီပွားရေးကအကုန်လုံးလောလောဆယ်ဆယ်ဆိုတော့ဘယ်ဆိုင်မှမဖြစ်ဘူးကွာ။ဒီနေ့ကဆူလီမန်နဲ့ပို့တွေ့လူက3ယောက်ပြည့်ရဆိုတော့ဆူလီမန်နဲ့ဒီနေ့ဆိုကျွန်တော်တို့ဒီကျဲကောင်ကအကုန်လုံးဆစ်ပြီးပါကြ။တန်ကိုတန်ရလို့ထိုင်နေပြီးဖြစ်တာဟို၃လေးခွက်၄၅ခွက်လောက်စုပြီးတော့ဖြစ်တာတော့ဒီကျေကောင်ကတော့စစ်ပြီးတော့ဒီရွှေလီကတော့စစ်နေတော့မှကြာ
လက်နဲ့ကန်တဲ့အရက်ဖို့လုံချုံရေးတွေလဲရွှေလီနဲ့ကျေကောင်တို့မျိုးလုံးမှာအပြေဝအချထားကြောင်းသူကပြောပါတယ
်ကျွန်တော်တို့တစ်ချိန်ပြောတော့ဓမ္မရေးကျွန်တော်တို့အပြေမဆက်နေလို့ပဲဆိုတော့ဆောက်စီလဲတော့ဖတ်ပြီးတော့ခါလဲမူဆဲကိုတန်ပို့လိုက်တာကျမကောင်းတော့မကောင်းတော့ရွှေလီကကျေကောင်ရောက်နေပြီလဲပိတ်ပြီကျေကောင်တွေကလဲရွှေလီရောက်နေလို့ပိတ်ပြီအဲ့လိုမျိုးဖြစ်နေပြီသွားတာကမပြေတော့
ကိုဗစ်ယောဂါကူးစက်ခံရတဲ့မြန်မာနိုင်ငံသားတွေမှာယောဂါလက္ခဏာပြသတာမရှိကြောင်းလဲယူနန်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်။ပြီးခဲ့တဲ့2020စက်တင်ဘာလအထက်မှာရွှေလီနဲ့ကျဲကောင်ကမြန်မာနိုင်ငံသားတချို့မှာကိုဗစ်ကူးစက်သားတွေတွေ့ရပြီးတော့လူဦးရေ ၂သိန်းကျော်ရှိတဲ့ရွှေလီတစ်မျိုးလုံးကိုအာနာပိုင်တွေကယောဂစစ်ဆေးမှုတွေတစ်ပတ်အတွင်းလှုပ်ဆောင်ခဲ့ပြီးအခုတော့ဒုတိယအကြိမ်မြောက်တစ်မျိုးလုံးအတိုင်းအတာနဲ့စစ်ဆေးနေတာဖြစ်ပါတယ်
လူရအကျင့်နဲ့ဆိုရအောင်လည်းဒါအရအရင်တော့ပထမတော့လော့ဒ်ဒေါင်းတော့လည်းတော်တော်လေးဆိုးတော့လော့ဒ်ဒေါင်းချလိုက်တာအခုကရှေ့ပြီးမှနေတဲ့လူကတော့ကျက်ကောက်မှတော့အလုပ်လုပ်တဲ့လူလည်းရှိသေးတယ်သူတို့လာလို့မရတော့ဖြစ်နေတဲ့အတွက်အကြောင်းလေအားလို့
ရွှေလီမျိုးကတအောင်းလုံငယ်ပရာဟိတာကမိုင်ဦးလိုင်အေးကပြောသွားတာပါယောဂကူဆက်တာအတီးပြုထားတဲ့ဒီ၉ယောက်ထဲက၃ယောက်မှာကိုရိုနာယောဂါပိုးမျိုးကွဲတဲ့တွေ့ရှိရပြီးတော့တိချစစ်ဆေးချက်တွေကိုတော့ဆလုံးနေဆက်ဖြစ်ကြောင်းယူနန်ကျန်းမာရေးကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
နောက်လောင်ကပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့ရန်ကုန်ကနောက်ထပ်သတင်းပေးပို့ချက်တစ်ခုကိုတင်ပြပေးပါမယ်စစ်ကောင်စီကအာဏာသိမ်းလိုက်တာနှစ်လပြည့်ပြီးချိန်အထိအာဏာရှင်ကြဆုံရေးအတွက်စန့်ကျင်ဆန္ဒပြနေတာတွေကနေရာနှက်မှာပုံစံမျိုးစုံနဲ့ရှိနေပါတယ်ဒီဆန္ဒပြသူမှုတွေမှာဖမ်းဆီးခံရတာတွေအကြမ်းဖက်ပစ်ခတ်ခံရတွေကြောင့်နောက်ပိုင်းမှာထိတ်တဲမတွေ့တော့ပဲအာဏာရှင်ကိုတော်လှန်နေကြတာပါဒါပေမဲ့လည်းရက်ကွက်တဲ့အထိဝင်ရောက်ပစ်ခတ်ဖမ်းဆီးတာတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့ဆန္ဒပြသူတွေရဲ့အခြေအနေကိုနန်လဖိုင်ကတင်ပြပေးပါမယ်
ဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးအရက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးစစ်တပ်ကအာဏာသိမ်းခဲ့တာဒီကနေ့ဆိုနှစ်လပြည့်ပြီဖြစ်ပါတယ်။အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေဟာအကြမ်းဖက်ပစ်ခတ်ခံရတဲ့ကြားကတပိတ်ပုံစံမျိုးစုံနဲ့အာဏာရှင်စနစ်ကိုဆက်ပြီးစန့်ကျင်နေရပါ။လူငယ်တွေဥဆောင်တဲ့အင်းစိန်မြို့ကတပိတ်စစ်ကြောင်းကိုမနေ့အစောပိုင်းကတည်းကစတင်ခဲ့ပြီးတော့နေ့လယ်တနားရီမှာစစ်ကားတွေရောက်လာလို့လူစုခွဲခဲ့ရပါတယ်။စစ်ကောင်စီလက်အောက်ခံစစ်တပ်နဲ့ရဲပါဝင်တဲ့လက်နက်ကင်တွေရဲ့အဲအားသုံးအကြမ်းဖက်မှုကိုရှောင်သိမ်းနေရတဲ့ဆန္ဒပြလူငယ်တွေကိုလမ်းတွေထဲအထိဝင်ရောက်ဖမ်းဆီးပစ်ခတ်တာတွေရှိခဲ့တယ်လို့အင်းစိန်တပိတ်မှာပါဝင်သူတဦးက VOA ကိုပြောပါတယ
်။မနေ့ကဆယ်နေတော့ကတော့ဒီဒီရောင်းတော့တစ်ချက်ပါလူငယ်တပိတ်တွေရောခနဲဆောက်တဲ့တပိတ်တွေရောဒါတွေလောက်ကြတယ်ပေါ့။ဖမ်းဆီးတာတွေပစ်ခတ်တာတွေရောလုံးဝချင်းမှာကျွန်တော်တို့ခွဲလိုက်တယ်။ခွဲပြီးတဲ့နောက်မှာသူကလမ်းတိတ်လမ်းတိတ်ကြရင်လမ်းကြရတယ်လို့ဝင်ပြီးတော့ဟိုလမ်းဖမ်းကြရတဲ့စစ်တပ်တွေလုပ်တယ်။၂၉ရက်နေ့ဒီနောက်ပိုင်းဆက်ပြီးတော့ဒီအင်းစိန်မှာသူကနေရောညောရက်ကက်ယူတယ်ဝင်ပြီးတော့ဖမ်းဆန်းတာကြီးဟိုဟာပြစ်တာကြီးလုပ်နေတယ်ဒီနေ့ကြည့်တယ်ဘုဟုဆိုလဲလမ်းနေလမ်းလုံးနေမှာတက်ဆွဲတာပေါ့ဒီစစ်တပ်တွေ
စစ်တပ်နဲ့ရဲတွေရဲ့အင်အားသုံးအကြမ်းဖက်တွေဟာတွေကြောင့်ဆန္ဒပြသူတွေဟာသူတို့နဲ့ထိတ်တိုက်မတွေ့တော့ပဲကြိုတင်ပြီးတော့လူစုခွဲရှောင်နေလိုက်တာတွေရှိပါတယ်အာဏာရှင်ကြဆုံရေးအတွက်ရတဲ့ဘက်ကနေပြီးတော်လန်သွားမယ်လို့လဲတင်ငန်းကျုံမြို့နယ်ကတပိတ်စစ်ကြောင်းမှာပါဝင်တဲ့လူငယ်တဦးက VOA ကိုပြောပါရယ
်9နိုင်ခွဲလမ်းလျှောက်တပိတ်စားတယ်12နိုင်ခွဲ10နိုင်ရတော့တင်လိုက်ရတယ်တင်လိုက်ရတယ်ဆိုတော့ဘလို့ဖြစ်လဲဆိုတော့အရင်တော့ဆိုရင်တော့အဲ့ချက်အချင်းကိုနေတယ်သူကဒီနေ့ကဟိုဘာအတန်ပဲကြောက်လာပြီးညီမတို့နာမလို့စစ်ကားပါညာဟိုဖြတ်နေရများတယ်ဟိုဘယ်တစ်ချက်ဝင်လာမလဲဝင်လာမလဲအဲ့လိုနေညီမတို့စောပြီးလူစုခွဲပြီးလိုက်ရတယ်
စစ်တပ်နဲ့ရဲတွေကဆန္ဒပြသူတွေအပေါ်လက်နက်သုံးအကြမ်းဖက်ပစ်ခတ်ခဲ့လို့အာဏာသိမ်းပြီးနှစ်လတာကာလအတွင်းမှာတိုက်ဆုံသူ920ကျော်အထိရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPPB ရဲ့မတ်လ30ရက်နေ့အထိစီးရင်မှာဖော်ပြထားပါတယ်ဒီအရေးအတွက်ဟာ AAPPB ကကောက်ယူရရှိထားတဲ့တိုက်ဆုံသူအရေးအတွက်ဖြစ်ပြီးစစ်တပ်နဲ့ရဲတွေရဲ့အင်အားသုံးအကြမ်းဖက်မှုတွေကြောင့်တိုက်ဆုံခဲ့ရသူတွေဟာဒီထက်မကရှိနိုင်တယ်လို့လည်းထုတ်ပြန်ထားပါတယ်ဆန္ဒပြတပိတ်တွေရဲ့အနီးဝန်းကျင်မှာစစ်ကားတွေလက်လည်နေလို့လိုင်မြုပ်နယ်အတွင်းကဆန္ဒပြတပိတ်တွေမှာလည်းတင်းချောင်နေရတဲ့အခြေအနေရှိနေပေမဲ့နောက်နေ့တွေမှာလည်းဆက်ပြီးဆန္ဒပြပုံစံမျိုးစုံနဲ့တော်လှန်သွားမယ်လို့ဆန္ဒပြသူအင်ဂျင်နီယာတဦးက VOA ကိုပြောပါဗျ။
ကျွန်တော်တို့အင်ဂျင်နီယာတွေနဲ့လုပ်တဲ့ဥစ္စာကတော့နှဲ့တော့နှဲ့လိုက်တယ်။နှဲ့လိုက်တဲ့ဟာကိုအဲ့မှာကိုခဏပါပဲအဲ့ဒီမှာသူတို့လာတယ်။လာတော့ကျွန်တော်တို့ပြန်ပြီးတော့ဆက်လူစုဖွဲရပေမဲ့လို့အိမ်မော်တွေကနေအော်ကြတာပေါ့နော်။ထိတ်တိုက်ကတွေ့လို့ကဒီချိန်မှာအရှင်မပြေဘူးကြဟိုကျွန်တော်တို့ကတော့ပေးကြတယ်တော်တော်များတနည်းအားဆိုလည်းလို့ပါပါတယ်လေ9ရောက်တော့ပါပါကျွန်တော်တို့ကတော်တော်အားယူတယ်ဗျရှိတဲ့လူတွေကတော့ရှိတယ်လို့ကျွန်တော်ရုပ်မှန်နဲ့ပေါင်းပြီးတော့ဆက်လုပ်နေတော့မှာပဲ
စစ်ကောင်စီရဲ့အာဏာသိမ်းလိုက်တဲ့လုပ်ရက်အပေါ်စန့်ကျင်ကန့်ကွက်သူတွေဟာမနေ့အစောပိုင်းနဲ့နေ့အချိန်တွေမှာလဲစုပေါင်းအင်အားနဲ့ဆန္ဒပြတော်လှန်နေကြသလိုည၈နာရီထိုးချိန်တိုင်းမှာလဲတံပုံးတီဆန္ဒထုတ်ဖော်နေကြပါတယ်။ဒါပေမဲ့လဲဒီကိစ္စမှာတော့နေ့လယ်တနာရီ၃နာရီနဲ့၅နာရီထိုးချိန်တိုင်းမှာတံပုံးတီပြီးတော့မြို့နယ်အလိုက်နေရာအနက်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင
်။နန်လန်ဖိုင်ကပြောပြပေးခဲ့တာပါ။စစ်အာဏာသိမ်းစန့်ကျင်ဆန္ဒပြသူတွေအနေနဲ့မတရားဖမ်းဆီးထိန်းသိမ်းခံရပြီးတရားရုံးကိစ္စတွေအပါအဝင်အခက်အခဲမျိုးစုံကြုံနေရတယ်လို့လိုက်ပါကူညီဆောင်ရွက်ပေးနေတဲ့ရှေ့နေတွေကဆိုပါတယ်တရားရုံးချင်းနေရာကြုံမသိရတာရှေ့နေအာဏာပါဝါလွှဲလက်မှတ်အခြေမီမရတာတွေအပြင်ထိန်းသိမ်းခံရသူတွေရဲ့မိသားစုတွေကသတင်းမသိရတာနဲ့တွေ့ခွင့်မရတာကြောင့်စိုးရိမ်ပူပန်မှုတွေပိုတိုးလာနေတယ်လို့တင့်အတွက်ရှေ့နေများအဖွဲ့ဝင်ကဆိုပါတယ်ကိုဝင်းမင်းကမေးမြန်းလာပါတယ်
ဟုတ်ကဲ့တင်းအတွက်ရှင်းနေများအဖွဲ့ကတရားလွှတ်တော်ရှင်းနေဒေါ်ဇာလီအေးကအဓိကအခက်အခဲကိုအခုလိုဆက်ရှင်းပြပါတယ်
အခုချိန်မှာတော့ပုံမှန်905ကာချီလှုပ်ဆော်မှုလှုပ်ဆော်မှုဆိုတဲ့နေရာမှာသူကတော့ဥပမာအစိုးရ government employee ဒါမှမဟုတ်အစိုးရဝန်ထမ်းကဲ့သို့လှုပ်ဆောင်နေကြတဲ့ဝန်ထမ်းတွေကိုဒီနှောက်ယှက်တဲ့သူတို့နှောက်ယှက်အောင်လှုပ်ဆော်တဲ့သူတို့ဒီ February 14ရက်နေ့မှာဒီစစ်ကောင်စီကနေပြီးတော့မှဟိုအစ်စ်ပြင်ဆင်ပြီးတော့မှထည့်အတွင်းပြထမ်းလိုက်တဲ့ပုံမှန်ပေါ့နော်အဓိကဖြစ်နေတဲ့ပြဿနာပုံမှန်905ကာဂျီကိုအမှုစစ်ဆေးမဲ့ပုံစံပေါ့နော်ရှုပ်ထွေးနေတယ်ဥမာဆိုကြပါစို့ဘယ်တရားရုံးမှာယူထုတ်မှာလဲအင်းစိန်အကျဉ်းထောင်တဲ့ယာယီတရားရုံးမှာထုတ်မှာလားဒါမှမဟုတ်ငကူတက်ဆိုင်ရာမြို့နယ်မှာရှိတဲ့တရားရုံးမှာယူထုတ်မှာလားပို့ပြီးရှုပ်ထွေးတယ်အဲ့ဒါကျမတို့မှာတော်တော်ဒုက္ခရောက်ပါပါတယ
်ဟုတ်ကဲ့နောက်အဓိကပြဿနာရော
ရှေ့နေကိုစလေလွဲစားပေါ့နော်ကျမတို့ကတင်ထားတယ်ဒါပေမဲ့အချိန်မီမရအောင်ကျမတို့အကျဉ်းထောင်တွေဝင်မယ်ဆိုရင်တမှုကိုရှေ့နေတယောက်ကပဲဝင်လို့ရတယ်တဲ့ဒါပေမဲ့ပါဝါလက်မှတ်ပေါ့နော်အဲ့ဒီဟာပြနိုင်မှဝင်လို့ရမယ်လို့ပြောတဲ့အခါကျတော့ကျမတို့ရှေ့နေတော်တော်များများတော်တော်အခက်ခဲတွေ့တယ်ဘာလို့ဆိုဟိုရှေ့နေပါဝါကိုလည်းကျမတို့လက်ထဲမှာလည်းအလင်မရောက်ဘူးပြတမှုကိုလည်းတယောက်ပဲလိုက်ပါဆောင်ရွက်ရမယ်လို့ပြောတဲ့အခါမှာဘယ်တရားယူနေကအင်းစင်အကျဉ်းထောင်တွေရှိနေတယ်လို့ဆိုကျမတို့ကြိုမသိရအောင်ဆိုတော့အဲ့ဒီမှာပေါ့နော်တော်တော်တော့ညာများရတယ
်ဟုတ်ကဲ့နောက်ဆုံးအဓိကပြဿနာရော
ဒီသက်ဆိုင်ရာတရားရုံးတွေမှာယုံထုတ်တယ်ဆိုရင်အမှုတယ်ရဲ့ပတ်သက်တဲ့မိသားစုဝင်တွေကအရင်တော့ဆိုရင်သက်ဆိုင်ရာတရားရုံးမှာတွေ့ခွင့်ရှိတယ်လေခဏပေါ့နော်ယုံမထုတ်ခင်ခဏယုံထုတ်ပြီးခဏဆိုရင်ဘာပဲပြော at least သူတို့30 minute လောက်သူတို့တွေ့လို့ရတယ်ပေါ့နော်အခုကကြတော့ဒီအစ်စင်အချင်းထောင်တွေသူတို့ဝင်ခွင့်မရှိရခါမယ်မိသားစုဝင်တွေတွေ့ခွင့်မရအောင်ကျမတို့ရှိနေကြပြန်တော့လေဟိုဘယ်ယုံမှာဘာတွေထုတ်နေလဲဆိုတာကျမတို့မသိရတော့လေဆိုတော့အဲ့ခါမှာအမှုတယ်ပေါ်တော့သူတို့ဖန်ဆီးခံရတဲ့လူတွေကဘာလို့ဖြစ်လာဆိုဟဲ့ငါတို့မှရှိနေမရှိဘူးလားဟဲ့ငါတို့ရှိနေရတယ်ဘာလို့ဆိုတော့ဟိုစိုးရင်ပူပန်မှုတွေသူတို့မှရှိရယ်ဆိုတော့ဒါပေမဲ့တခုကောင်းတာကျမတို့ရှိနေအချင်းချင်းကလည်းတွေ့ပြီးဆိုအမတောင်းနေမစိုးရင်လည်းနေရှိနေရတခြားတစ်ခွင်မှရှိနေတယ်ပေါ်တော့ဖုန်းဆက်ပေးမယ်ဆိုပြီးအဲ့လိုမျိုးလေးတွေကျမတို့ကတော့အချင်းချင်းပေါ့နော်ညှိပြီးတော့ကျမတို့လောက်ရတယ
်ဟုတ်ကဲ့အဲ့တော့ဒီလိုခက်ခဲတဲ့ကြောင်းဘယ်လိုမျိုးသက်ရောက်မှုတွေအဓိကကြုံလာရလဲ
ဒီနေ့ဆိုတောင်တကုံမြို့နယ်တရားရုံးဟာတဲ့အင်းစိန်အချင်းထောင်ထဲမှာရှိတယ်လို့ပြောလို့ကျမလည်းချစ်ချင်းအင်းစိန်အချင်းထောင်ထဲဝင်တယ်ဝင်တယ်ဆိုပေမဲ့တရားခွင်ကျမတို့ရှာမတွေ့ဘူးမရှိဘူးအဲပြီးတော့မင်္ဂလာတောင်မြို့ဆိုရင်လည်းတရားခွင်ကျမတို့မတွေ့ရအောင်ပြီးတော့ရွှေပြည်သာလှိုင်းသာယာကြောက်တတာကျမတို့အဲ့ဒါကြီးမတွေ့ခဲ့ရဒါပေမဲ့ယုံချင်းကချိန်ပြီးသွားပြီဆိုတော့မိသားစုဝင်တွေကကျမတို့ဆိုအင်းစိန်ထောင်ကနေထွက်ပြီးဆိုရင်ကျမအမှုတွေဒီအကုန်ကထောက်ချောက်ကျမကိုဆက်ပြီးဆမကျမရဲ့ယောက်ျားနဲ့တွေ့ခဲ့တာကျမသားနဲ့တွေ့ခဲ့တာဆိုတော့အဲ့ဒီရတယ်လေအတော်အခက်ခဲတာပြီးတော့အခက်ခဲအများဆုံးကတော့ဟိုအမှုတွေတွေရဲ့စိုးရင်ပူပန်မှုကိုပို့ပြီးတော့မြင့်တက်စေတာဟိုမှာရှေ့နေတဲ့အမှုတွေမတွေ့ရအောင်ဆိုသူတို့ပူရင်ကျမတို့လည်းပူရတယ
်ဟုတ်ကဲ့ဒီနေရာမှာမိသားစုရဲ့အဓိကစိုးရင်မှုကိုဘာတွေ့ခဲ့ရလ
ဲအကုန်စိုးရင်တာအစိုးရင်ဆုံးကဒီအင်းစိန်အချင်းတောင်ထဲမှာမရောက်နေဘူးဆိုသူတို့ပို့ပြီးစိုးရင်လည်းပြာများနေအောင်ကျမတို့လည်းပြာများနေလူမတွေ့ရတဲ့ပြဿနာပြီးတော့နံပါတ်2ကျမှလူတွေ့ပြီဆိုကျမ်းမာရေးပြဿနာသူတို့ကစိုးရင်တာပြီးတော့ဒဏ်ရာတွေနဲ့ပါသွားပြီဆိုသူတို့အလောင်းပြန်ရမှာမရဘူးလားဆိုတာနဲ့ပတ်သက်ပြီးတော့စိုးရင်လည်းအကောင်းဆုံးကတော့ကျမတို့ဒီလိုမျိုးဒီတရားလက်လို့ဖမ်းဆီးတာမျိုးဒါမဖြစ်ဘူးဆိုရင်အကောင်းဆုံးပဲနံပါတ်1တကယ်လို့တရားလက်လို့ဖမ်းဆီးချင်ဆက်လက်ပြီးရှိနေမယ်ဆိုရင်တော့မှဥပဒေပါပေးအပ်ထားတဲ့အခွင့်အရေးအတိုင်းပေါ့နော်အချင်းထောင်အဥပဒေရတော်လကောက်ဒီတရားရုံးရဲ့ပေးအပ်ထားတဲ့အခွင့်အရေးရတော်လကောက်ပြီးရာဇဝတ်ကျွန်တော်ဥပဒေဆိုင်ရာပေးအပ်ထားတဲ့အခွင့်အရေးရတော်လကောက်မိသားစုဝင်တွေနဲ့ပြီးဖမ်းဆီးခံရတဲ့သူတွေရဲ့ပြစ်ရှိခွင့်ပေးမယ်ဆိုရင်စိုးရင်မှုတွေအများကြီးကိုလျှော့သွားမှာဖြစ်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျော်ဇာလီခင်ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတစ်ခါမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်အပြည့်တင်ပြပေးခြင်းပါတယ်ကျွန်တော်အမြတ်သူကတင်ပြထားပါတယ
်ကျမတို့နိုင်တဲ့လောက်ဆက်ပြီးဆန္ဒပြသွားကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post Online သတင်းစာမှာဖော်ပြထားတဲ့မင်းကြီးရဲ့အတွေ့အမြင်ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ရက်ဆက်ကြံတဲ့ဖိနှိပ်ဖြိုခွင်းမှုတွေရှိနေပေမဲ့လည်းအ သက်အရွယ်အမျိုးမျိုးဘဝနောက်ခံအမျိုးမျိုးရှိကြတဲ့မြန်မာအမျိုးသမီးတွေဟာဆန္ဒပြပွဲတွေရဲ့အဓိကနေရာတွေမှာပါဝင်ခဲ့ကြပြီးသူတို့ဟာလမ်းပေါ်ထွက်တဲ့ဆန္ဒပြသူတွေကနေအင်တာနက်အသုံးပြုပြီးစစ်အာဏာသိမ်းတာကိုစတင်ကြတဲ့ Keyboard Warriors စေယုံဝန်တန်းဘန်ဝန်တန်းကျောင်းဆရာမှစသဖြင့်လည်းလူမှုအခမ်းအနားလှုပ်ရှားမှုတွေမှာပါဝင်ကြတယ်လို့အစကြည့်ပြီးတော့စောင်းမားကိုရေးသားထားပါတယ်။အခုခါမှာတော့လေးများတွေပလင်းပုံးတွေကိုအသုံးပြုပြီးကိုကုတ်ကိုကာကွယ်လာတဲ့ဆန္ဒပြသူတွေများလာတယ်လို့အချီနီတွေဟာပို့ပြီးတော့သူထက်တန်ယုံဖြစ်မဲ့စီကိုဥတီနေတယ်လို့စောင်းမားကဆိုပါတယ်။အာဏာသိမ်းစတင်ရေးဆန္ဒပြပွဲအစောပိုင်းရတတပတ်တွေနဲ့နှိုင်းယှဉ်ရင်လုံခြုံရေးတပ်ဖွဲ့ဝင်တွေထိတ်တန့်ရင်ဆိုင်ရာမှာအမျိုးသမီးတွေကိုအတွေ့ရနည်းလာပေမဲ့သူတို့ပေါ်မှာပြစ်ကတ်ရဲနဲ့ဖမ်းဆီးတာတွေကတော့ဆက်ပြီးရှိနေသေးပဲလို့ဆောင်းမမှဖော်ပြထားပါတယ်။လမ်းမော်ထွက်ဆန္ဒပြတာအပါအဝင်ဆန္ဒပြသူတွေကိုအစားအစာနဲ့ငွေကြေးထောက်ပံ့တာသူတို့ပုံခုဖို့ကူညီပေးတာစသဖြင့်ဖြစ်နိုင်တဲ့နည်းလမ်းတွေနဲ့ပါဝင်မယ်ဆိုတော့အစားတောက်ထုတ်လို့ရေးစေုံကအလုသမမတ်ပြုံပြုံရဲ့ပြောဆိုထားတာကိုလည်းကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါတယ်။ဖမ်းမရန်ထုတ်ပြီးတရားစွဲတာကစစ်တပ်ရဲ့အလုပ်ဖြစ်ပြီးကျမတို့အလုပ်ကတော့လူလူတော်လန်ရေးကိုအောင်ပွဲရတဲ့အထိဆက်လက်တည်ဆောင်သွားဖို့ပဲဖြစ်တယ်လို့យေတာရတဲ့မတ်ဤသင်းဆောင်ရဲ့လူမှုမီဒီယာဖော်ပြချက်ကိုလည်းဆက်လက်ပြီးတော့စောင်းမရှင်ကကိုးကားထားပါတယ်။ဆန္ဒပြပွဲတွေနဲ့အမျိုးသမီးတွေဟာမြမတပိုင်းနှစ်ချောက်အမြဲအတူရှိနေခဲ့ပြီး1988လူတူအောင်ကြွားမှုကိုပြန်လေးလာမယ်ဆိုရင်လည်းနောက်ထပ်အောင်ကြွားမှုအလားအလာတွေရှိတာကိုတွေ့ရတယ်လို့စောင်းမကဆိုပါတယ်။အချက်ဖတ်မှုတွေကြောင့်လူတူဟာနောက်ဆုတ်သွားပေမဲ့ခွင့်ရေးရတာနဲ့သူတို့ပြန်လာကြတယ်လို့ဆိုပါတယ်။တော်လိုင်းကြီးဟာပန်းနဲ့မရောက်မချင်းလုပ်ငန်းတွေမပြီးဆုံးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဆိုတော့အမည်မဖော်လိုတဲ့သတင်းသမားတူရဲ့ပြောဆိုထားတာကိုလည်းစောင့်မမှပေါ်ပြထားပါတယ်။အာနာသိမ့်အမိကလေးကနေမတ်လ20အထိလူ2345ဦးကိုဖမ်းဆီးတရားစွဲအမိန့်ချတာမျိုးတွေရှိနေပြီး249ဦးအသက်ခံခဲ့ကြရတယ်လို့နိုင်ငံရေးကြီးသားများကူညီဆော့ရှော့ရေးအတင် AABB ရဲ့ထုတ်ပြန်ချက်ကိုလည်းစောင့်မမှကိုးကားထားပါတယ်။ AABB နဲ့ Democratic မြန်မာအတန် DVB တို့ရဲ့အချက်လက်တွေအရအသက်ခံကြရသူတွေက87.4% ငယ်နှုန်းကအမျိုးသားတွေဖြစ်ပြီး9.2%ငယ်နှုန်းကအမျိုးသမီးတွေဖြစ်ကြတယ်လို့ဆိုပါရယ်အပန်းခံထားသူတွေထဲမှာ28%ငယ်နှုန်းကအမျိုးသမီးတွေဖြစ်တယ်လို့ရှမ်းမျိုးသမီးလှုပ်ရှားမှုအဖွဲ့ရဲ့အချက်လက်ကိုလည်းကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါရယ်ထုံးစံအားဖြင့်နေအိမ်မှာနေပြီးအိမ်အလုပ်တွေနဲ့ပဲမြင်တွေ့ကြရတဲ့အမျိုးသမီးတွေဟာအာဏာရှင်စန့်ကျင်ရေးအစိုးပိုင်းနေတွေမှာအိုးကတ်တွေတီးခေါက်တာအစလူမှုအခမ်းအနားလှုပ်ရှားမှု CDM အလဲထမိန်တပိတ်အစုံပါဝင်လာကြတယ်လို့New Mandela စာအုပ်ကိုရေးသားပြုစုသူလည်းဖြစ်လူမှုမူဝါဒလေးလာသုံးသပ်သူလည်းဖြစ်တဲ့ McKinkinmara ရဲ့ပြောဆိုထားတာကိုလည်းကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါဗျ။အာနာသိန်းစန့်ကျင်မှုတွေကတော့ဒီကနေ့အထိအသွင်သဏ္ဍာန်အမျိုးမျိုးနဲ့ဆက်လက်ပေါ်ပေါက်လျက်ရှိပြီးညဘက်ဖျောင်းနိုင်ထုံနဲ့လှုပ်ရှားမှုအာယုံဦးလှုပ်ရှားမှုပရိတ်ရွတ်ဖတ်တဲ့လှုပ်ရှားမှုစသဖြင့်မဟာဗျူဟာအမျိုးမျိုးတွေ့ရကြောင်းဆောင်းမမှဖော်ပြထားပါဗျ။ပြည်စုံတော့ www.bangkokpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voaburmese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်အရင်ဦးဆုံးဥကြောဇနာရဲ့မြန်မာအရေး30ချက်ကိုကြားရမှာဖြစ်ပါတယ်လောလောဆယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ထိတ်တဲရင်ဆိုင်တိုးမှုဟာဒီအတိုင်းဆက်သွားနေရင် အလုံးစုံပြတ်သုံးခြင်းဆိုင်နိုင်တယ်လို့ဆိုရင်သူတွေရှိနေပါတယ်။နှစ်ဖက်စလုံးခြေကုံလက်ပန်းကြမှစစ်ဆက်ကြတော့မလား။တခြားနည်းနဲ့ရောပြေလည်နိုင်တဲ့အနာရဘလို့ရှိပါသလဲ။မြမအကြီးသုံးသက်သူဦးတောင်ဦးအောင်သူငိမ့်နဲ့ဦးကျော်စံတော်ကဆွေးနွေးသုံးသက်ထားပါတယ်။
ကောင်းသူညားအခုမြန်မာနိုင်ငံပြည်ပခါမှာနှစ်ဖက်လုံးကအထူးပဲတင်းတင်းမာမာဖြစ်နေတာတွေ့ရပါတယ်ဒီမိုကရေစီတောင်းဆိုပြီးတော့ဒီဆီယာနာရှင်စနစ်ကိုဆန့်ကျင်တဲ့လူတွေဘက်ကလည်းပဲစစ်စရေးဆွဲစကားဝေတော့မှလက်မခံနိုင်အောင်ခါခါစီစီဖြစ်နေသလိုပဲစစ်တပ်ဘက်ကနှိမ်နင်းမှုကလည်းပဲစင်ကြီးလုံးတရားကင်းမဲ့လွန်ပါတယ်အဖေရင်ဝင်မှာမိနေကလေးသေဆုံးရတဲ့ခေတ်ကြာတိဖြစ်လာနေပါတယ်အဖေလုံးကဘာဖြစ်လို့လက်တော်တော်တင်းတင်းမာမာဖြစ်နေရလဲကျွန်တော်စနားပြတဲ့ပြည်သူတွေဘက်သဘောထားကိုရင်သုံးစားကြအောင်ပ
ါဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီအခြေအနေကတော့ပြောင်းလာတာရှိပါတယ်အစောပိုင်းမှာတော့အခုလောလောလတ်လတ်ပဲမဲပေးထားတယ်မဲပေးထားတဲ့ဟာမှာအနိုင်ရတဲ့ပါတီကိုဒါဘာကုန်လဲဖန်စီထိမ့်သိမ့်ပြီးတော့အာဏာသိမ်းလိုက်တယ်ဆိုတဲ့အခါမှာလူတွေကသူတို့ဘာကုန်လဲစော်ကားတယ်ဆိုတဲ့ဟိုသုံးသပ်ချက်မျိုးဒါဖြစ်နိုင်ပါတယ်နောက်တစ်ခုကကြတော့အထူးသဖြင့်တော့အခု generation z လို့ခေါ်တဲ့လူငယ်တွေအနေနဲ့ကကြတော့သူတို့ကတစုံတရာကျွန်တော်တို့လွတ်လပ်တဲ့ဝန်ကျင်ကိုဖြတ်သန်းလာပြီးတော့အခုကျတော့သူတို့ရဲ့အနာဂတ်တွေအားလုံးကိုဖျက်ဆီးလိုက်တယ်လို့ဟိုမြင်တဲ့အနေအထားမျိုးမှာဒါပထမဦးဆုံးပဲမှာတော့ဟိုဒေါသဖြစ်တာနဲ့စတယ်လို့ထင်ပါတယ်ဆိုတော့တဖြည်းဖြည်းနဲ့ finite ဒီအခုရက်ဆက်မှုတွေကများလာတာပေါ့ဗျာဒီချိန်မုံမှုတွေကရက်ဆက်မှုကြမ်းကြုတ်မှုတွေများလာတဲ့အခါမှာကျတော့လူတွေရဲ့ဒေါသကဒါကျွန်တော်တို့နားလည်နိုင်ပါတယ်အထွတ်ထိပ်ကိုရောက်သွားတဲ့အနေထားဒါဆွေးနွေးစရာအကြောင်းမရှိဘူးဆိုတော့ဟိုအနေထားကိုရောက်သွားတယ်လို့တော့ထင်ပါတယ
်ဆိုတော့စစ်တပ်ကလည်းသူတို့ဟာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းမှန်ရောက်စေခြင်းလို့တိုင်းပြည်ကောင်းအောင်လုပ်နေရတာဖြစ်တယ်ဆိုတဲ့သဘောပြောပါတယ်သို့တော်လည်းလက်တွေ့မှာသူတို့လုပ်နေတာတိုင်းပြည်ကောင်းကျိုးကိုမှန်တကယ်ဥတည်တဲ့လုပ်ရမျိုးဟုတ်ပါရဲ့လားစေတနာမှန်တဲ့လုပ်နေတဲ့သဘောကိုတွေ့ရပါဆို
ဟုတ်ကဲ့ဟိုဒီလိုပေါ့ဟိုအခုတက်မတော်ဘက်အချမ်းကကြည့်မယ်ဆိုလို့ရှိရင်အစောပိုင်းကတော့သူဒီအာနာသိန်းနာကိုဆန့်ကျင်မှုကိုသူ short တွက်ထားတဲ့ပုံမျိုးရှိပါတယ်ဒါပေမဲ့အခုတဖြည်းဖြည်းနဲ့ဟိုချိန်မုံနာတွေပိတ်ဆို့တားဆီးတာတွေကပို့ပြီးတော့ဟိုရက်ဆက်ကြမ်းကြုတ်တဲ့အသွင်ဖြစ်လာတယ်ဒီနေ့ယဉ်ကျေးတဲ့ကမ္ဘာမှာဟိုဘယ်လိုပုံစံမျိုးနဲ့မှလက်မခံနိုင်တဲ့အနေအထားလောက်ကြီးဖြစ်တယ်နောက်သုံးနဲ့လက်နက်ကဆလို့ပေါ့နော်အခုကလက်နက်ကြီးတွေပါသုံးလာတဲ့အနေအထားမျိုးတွေမှာတော့တော်တော်ကြီးကိုဆိုးွားတဲ့ဟိုအနေအထားရောက်လာတယ်ပေါ့လေဆိုတော့အဲ့ဒီအနေအထားမှာကျတော့ဒီတပ်ဘက်ကပြန်စဉ်းစားရင်တော့သူတို့ကနောက်ထပ်ဆုတ်လမ်းမရှိတော့သလိုဖြစ်သွားတယ်။ဒီကနေဆုတ်လိုက်လို့ရှိရင်ကျိုးစင်ပဲဆိုတော့အနေထားမျိုးမှာတော့ဟိုဘာခေါ်မလဲဟိုရက်ဆက်ကြမ်းကြုတ်မှုတွေကပို့ပြီးတော့များလာဖို့ပဲရှိတဲ့အနေထားမျိုးဖြစ်တာပေါ့လေ။ဆိုတော့ဒါပေမဲ့တခုအံ့ဩရလာကတော့အပေါ်ကပြီးတဲ့မိန်းတွေကိုအခုချိန်ကြီးကဟိုလက်ခံပြီးတော့အကောင့်ထဲပုံနေတဲ့ဒီတပ်ဖို့တပ်မှုတွေရှိတာတော့တော်တော်ကြီးကိုစိတ်ပြက်စရာကောင်းပါတယ
်။အခုလူသားနှစ်ဖက်ရှိကိုဆက်ပြီးတော့တွန်းနေရမှဆိုရင်တိုင်းပြည်လဲစီပွားရေးကျန်းမာရေးသာသာရဆွေးရုပ်ပြီးတော့အငါဘေးကြုံမဲ့အခြေအနေသာဆက်ပြီးတော့ရောက်သွားပါလိမ့်မယ်တိုင်းပြည်လဲပဲရစရာမရှိအောင်ဖျူဖျဲပြုကွက်သွားနိုင်တယ်နောက်စုရင်ရာတစ်ခုကတော့တိုင်းရင်းသားနဲ့ကိုင်းအဖွဲ့ရင်းနဲ့ညီညာရေးအလားအလာလေးမစုမပို့တစုံတစားရှိနေတာလဲပဲဒီတိုင်းဆိုရင်အကုန်လုံးပြက်ပြားသွားမယ်အလားအလာရှိနေတယ်လို့မြင်ရပါတယ်ဆိုတော့ဒီဟာမှာဘယ်လိုလုပ်ပြီးတော့အဖက်ဆန်နိုင်မလဲဒီအချိန်ကကောင်းအောင်လုပ်နိုင်မလဲလို့စဉ်းစားကြည့်ရပါစို့ကောင်းသင်းဘယ်လိုဆွေများထွက်ပေါက်ရနိုင်မလဲထင်ပါလေအလုံးစုံပျက်စီးမဲ့အခြေအနေကိုဆောင်ရွက်နိုင်မဲ့နီလန်းဘာများစဉ်းစားမိပါလဲ
အခုကတော့ပြောရမယ်ဆိုလို့ရှိရင်ဟိုအလုံးစုံပြတ်သုံးရေးပေါ့ဗျာကျွန်တော်တို့နိုင်ငံလဲဟို field state လို့ခေါ်တဲ့ကြာရှုံးနိုင်ငံတစ်ခုဖြစ်သွားမဲ့လမ်းကြောင်းမို့ဥတည်နေလဲပေါ့ဒါတော်တော်များများလဲမြင်နိုင်တဲ့အနေသားပါဆိုတော့အဲ့တော့ဒီအခြေအနေကနေဘလို့ရှောင်လွှဲမလဲပေါ့တော့ဒီအနေထားမှာတော့ဟိုကျွန်တော်မြင်တာတော့နောက်ဆုံးမှာတော့လေတွေးဆုံဆွေးနွေးရေးနဲ့ပဲဟိုလမ်းဇက်သိမ်းရမှာပါဆိုတော့ဒါပေမဲ့အဲ့တွေးဆုံဆွေးနွေးရေးလမ်းကိုသွားဖို့ဆိုတာကျွန်တော်မြင်တယ်တော့ဟိုခက်ခဲအောင်ပဲအချိန်လဲယူရအောင်ပဲလို့ထင်ပါတယ
်ဟုတ်ကဲ့အဲ့တွေးဆုံဆွေးနွေးရေးလမ်းဖြစ်ဖို့အတွက်ဘယ်လိုအခြေခံလိုအပ်ချက်တွေလိုအပ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီစာပေတွေပါတွေပေါ့နော်ဒီမှာဖတ်ရတဲ့ဟာကျတော့သူတို့သုံးတာတော့ mutually hurting statement လို့သုံးပါတယ်ဆိုလိုတာကနှစ်ဖက်စလုံးကဟိုဆင်နဲ့ကြားနဲ့ချသလိုပေါ့နော်သူလည်းမထနိုင်တော့ဘူးသူလည်းမထူနိုင်တော့ဘူးဒီလိုအခြေအနေမျိုးပါတော့နှစ်ဖက်စလုံးအထိနာတဲ့အနေထားမှာဆွေးနွေးရေးလမ်းကြောင်းပဲကိုဥတီလာတဲ့အနေထားရှိပါတယ်ဆိုတော့အခုအနေထားမှာတော့အဲ့လိုအနေထားဖြစ်ပြီလားပေါ့ဒါပြောရခက်တဲ့အနေထားမျိုးပါဆိုတော့နောက်တစ်ခုကကြတော့လေတချို့နိုင်ငံတွေမှာပေါ့အထူးသဖြင့်ဒီဘာကောမလဲနိုင်ငံတကာရဲ့ဩဇာလွှမ်းမိုးမှုတွေများတဲ့နိုင်ငံမျိုးပေါ့ အထူးသဖြင့်ဖိလစ်ပိုင်မှာဖြစ်တဲ့အခါကျတော့အမေရိကန်ကို၌ကသမရအရင်မာကုဆိုပေါ့အာမင်းတော့တော်သိပြီဆိုတဲ့အာမျိုးသူ့ကိုလင်းညာနဲ့ခေါ်ထုတ်ပြီးဟဝိုင်ကိုပို့လိုက်တယ်လို့မျိုးပေါ့နော်အဲ့လိုမျိုးနိုင်ငံကြီးကြီးတခုကဟိုဘာခေါ်လဲခေါင်းကင်ဖခင်ပေါ့ဆိုတော့အဲ့လိုမျိုးဆိုရင်လဲဆိုလို့ရှိရင်လဲပြည်ဝင်ပြောင်းလဲမှုကိုဥတည်နိုင်ပါတယ်ဆိုတော့နောက်တစ်ခုကတော့ဒီတက်ထဲမှာရှိတဲ့အောက်ခြေတက်တွေကပြင်မိန်ပေးတာကိုအမိန်ပေးတာကိုမလုပ်တော့တဲ့အခါမျိုးမှာလဲဒါပြည်ဝင်ပြောင်းလဲမှုတွေဖြစ်ဖို့အလားအလာတွေရှိပါတယ်ဆိုတော့အခုကျွန်တော်တို့အနေထားမှာတော့ဟိုကျွန်တော်မြင်တဲ့conflict ပေါ့နော်အခုတင်းမာဘူးကတော့တော်တော်ကြီးကိုပြင်းထန်တဲ့အနေအထားရှိတယ်ဒီလိုအနေအထားတွေကဖြစ်ဖို့လည်းလောလောဆယ်တော်တော်ခက်တဲ့အနေအထားရှိပါတယ
်ဆိုတော့ကောင်သူရင်းပြောသလိုခေါင်းငိုင်ဖတ်ခင်ပေါ့လေအဲ့ဒီ Marcos ကို America ကနောက်ဆုံးခိုင်းလိုက်တယ်လို့မြန်မာနိုင်ငံမှာစစ်တပ်ကအဲ့လိုဩဇာပေးနိုင်မဲ့လူဘယ်သူရှိပါလဲသူကတရုတ်ကသိပြီးတော့ဩဇာရှိတယ်လို့ပြောတယ်သူတို့ရဲ့ဩဇာ promo မှုကလောက်ရှိနိုင်ပါမလားမြန်မာနိုင်ငံစစ်တပ်ပေါ်မှာ
တခုရှိတာကတော့ဟိုတရုတ်ကကျွန်တော်တို့နိုင်ငံထဲမှာဟိုယင်းနှိမ့်နှံမှုတွေရောနောက်တစ်ခုကအကျိုးစီးပွားရောတော်တော်ကြီးကြီးမားမားရှိပါတယ်အဲ့တော့နောက်တစ်ခုကကျတော့တရုတ်ကလည်းသူ့ရဲ့ leverage ပေါ့နော်သူ့ရဲ့ဟိုဘာကွန်လဲ PR ပေးနိုင်တဲ့စွမ်းအားတစုံတရာလည်းရှိပါတယ်ဒါပေမဲ့အခုအနေထားမှာတော့ခုနကျွန်တော်ဆွေးနွေးတဲ့ခေါင်းကင်ဖခင်လိုမျိုးပေါ့အဲ့လိုမျိုးဟိုကျွန်တော်ထင်တယ်လုတ်ဖို့အနေထားလဲကြည့်ဘူးလို့ထင်တယ်သူ့အနေနဲ့ကတော့ဟိုတခြားစဉ်းစားရအကြောင်းပေါ့အထူးသဖြင့်တော့အခုဖြစ်နေတဲ့ပထူကြီးနိုင်ငံရေးနဲ့ကမ္ဘာဇက်ကုန်ကိစ္စတွေလည်းထက်သွင်းစဉ်းစားပြီးတော့ပဲသူကစားလိုက်မယ်လို့ကျွန်တော်မြင်တယ်ခင်ဗ
ျဆိုတော့ဒီဘက်ကဒီဆရာနာသိမ့်မှုကိုဆန့်ကျင်နေတဲ့သူတွေဘက်ကတော့သဘောထားပျော်ပြောင်းလာအောင်အလားတူဆွဲဆောင်ပေးနိုင်မယ်အင်အားစုရှိရလို့ထင်ပါလ
ားအခုဒီအချိန်မှာကျွန်တော်တို့ movement တစ်ခုလုံးကြီးပြောမယ်ဆိုရင်ဟိုခေါင်းဆောင်မှုမရှိခဲ့လို့ဖြစ်နေတယ်ဗျဆိုတော့အဲ့တော့လူငယ်တွေလည်းလမ်းပေါ်ထွက်နေတယ်တနေ့တနေ့ကလည်းဟို Facebook ပေါ်မှာလှုံ့ဆော်မှုတွေကလည်းရှိတယ်ဆိုတော့လူတွေကအဓိကတော့မခံကျင်စိတ်နဲ့ပဲဟိုဖြစ်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်မြင်တယ်ပထမပိုင်းမှာတော့ဟို non violent ပေါ့အကြမ်းမဖက်လို့ပြောပေမဲ့လည်းတဖြည်းဖြည်းနဲ့အခုကရရလက်လက်နဲ့တုတ်ပြန်တဲ့အနေအထားမျိုးဖြစ်လာပါတယ်ဆိုတော့အဲ့ဒီအနေအထားကလည်းဟိုကျွန်တော်မြင်တယ်ဘလောက်တိုင်းတာဒီဆက်ပြီးတော့ဟိုခုခံနိုင်ကြမလဲဆိုတာတော့တော်တော်ပြောရခက်ပါသေးတယ
်အချိန်လေးလောလောဆယ်မှာမဖြစ်နိုင်သေးဘူးဆိုရင်အဲ့ဒီချိန်ရအောင်ဘလောက်ကြမလဲဘလောက်အချိန်ယူရမလဲအဲ့ဒီချိန်မှာတိုင်းပြည်ကတော့ဘာမှမကြံဖုန်ဖုန်ရဲ့ကြေသွားပြီးဖြစ်ကောင်းဖြစ်မှာပေါ့ကောင်သူကြီ
းဟုတ်ကဲ့ခင်ဗျာအထူးသဖြင့်အထည်အနာဆုံးကတော့စီးပွားရေးပါပဲဟိုကျွန်တော်တို့ကိုဗစ်ဖြစ်တဲ့ကာလမှာလည်းဟိုဟာဒီနိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းတာပေါ့မြန်မာစီးပွားရေးတိုးတက်မှုက 0.5% ပဲရှိမယ်လို့ဟိုသုံးသပ်ခဲ့တာတွေရှိပါတယ်ဆိုတော့အခုအနေထားမှာတော့စီးပွားရေးကလုံးဝရပ်တယ်လို့ဖြစ်သွားပါတယ်ဆိုတော့ကျွန်တော်ထင်တယ်စီးပွားပြတ်ကကတော့ကျွန်တော်တို့မလွဲမသွေကြုံရမယ့်အနေအထားရှိတယ်လို့ထင်ပါတယ်။နောက်တစ်ခုကကျတော့ယင်းနှိမ့်နှံမှုတွေကလည်းကျွန်တော်တို့စီကနေထွက်သွားပြီဆိုပါစို့။အနည်းဆုံး3-4နှစ်ကပြန်လာဖို့မရှိပါဘူး။အဲတော့ဟိုအာနာသိန်းစစ်တပ်တွေလောက်တက်ကြတာကသူတို့ပြည်သူလူထုထောက်ခံအောင်ပေါ့နော်။ဟိုကျွန်တော်တို့ populist policy လို့ခေါ်တဲ့ပတ်စံနေသုံးလူတွေကျင့်တာအောင်လုပ်ပေးတဲ့ဟာမျိုးဒီအနေအထားမျိုးလည်းလုပ်ဖို့တော်တော်ခက်မယ်လို့ထင်တယ်။အခုအချိန်ဒီမှာတော်တော်ကြီးကိုဟိုစစ်အုပ်စုကအထီးကျန်တဲ့အနေအထားဖြစ်နေပါတယ်။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်ကျွန်တော်တို့စီးပွားရေးကတော့ထိုးစင်းသွားဖို့အနေအထားရှိတယ်လို့ကျွန်တော်မြင်တယ်ဗ
ျဆရာနာသိမှုကိုဆန့်ကျင်တဲ့ဘက်မှာခေါင်းဆောင်မှုလိုအပ်နေတယ်ဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါသေးတယ်အဲ့ဒီကိစ္စဘယ်သူဖြစ်နိုင်လဲတော့အခုတကယ်တော့ဒီအထက်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံတဲ့လူတွေကြီးပဲမဟုတ်ဘူးဗောလေဒီမိုကရေစီဆုံးရှုံးရတာကိုခံပြင်းတဲ့လူတွေလည်းပါပါတယ်အဲ့တော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကို go through ကဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ထိရောက်တဲ့ခေါင်းဆောင်မှုပြီးနိုင်လိမ့်မယ်အဖွဲ့လို့လက်ခံကြလဲဦးမထင်ပါလ
ားအခုအနေထားမှာတော့ဟိုပြောမယ်ဆိုလို့ရှိရင်ဒီ NLD အပေါ်မှာရောဒေါအောင်ဆန်းစုကြည်ပေါ်မှာရောနေကုန်ထောက်တာတွေအများကြီးရှိပါတယ်ရှိပေမဲ့လည်းဟိုသူ့ကိုထောက်ခံတဲ့မဲပေးခဲ့တဲ့လူတွေကတော့ဒုနဲ့တင်နဲ့ရှိတော့အနေထားပါပဲဆိုတော့အဲ့ဒီအနေထားမှာတော့ဟိုနောက်ထပ်ခေါင်းဆောင်မှုအဖြစ်ဆိုတာလည်းလုံးလုံးဆယ်မှာတော်တော်ပြောဖို့ခက်ပါတယ်ဟိုကျွန်တော်တို့အခုကြုံနေရတဲ့အခက်အခဲကပြဿနာက Facebook ပေါ်မှာဘယ်သူမှမသိတဲ့သူတွေကဟိုရေးကြပါ share ကြပါဟိုဆို့ဆို့မထည့်ပါနဲ့စသဖြင့်ねဘယ်သူကနေပြီးတော့ဘယ်လူတွေဆွေးနွေးနေမှမသိပါနဲ့ဟိုကျွန်တော်တို့ကောလာလာဘောင်းစုံနဲ့အကြံပေးမှုဘောင်းစုံတွေကဖြစ်နေပါတယ်ဆိုတော့နောက်တစ်ခုကကြတော့ဟိုကျွန်တော်တို့ကြိုးချောင်းစီလျော်ပေါ့နော်ဟိုဖြစ်နိုင်တာတွေကိုချပြမယ်ဆွေးနွေးမယ်ဆိုရင်လေလူတွေကအခုချိန်မှာခံစားမှုသိပ်ပြင်းတဲ့အခါကြတော့နားထောင်နိုင်တဲ့အနေထားစဉ်းစားကျင်တဲ့အနေထားလည်းမရှိပါဘူးဆိုတော့အဲ့လိုအနေအထားမျိုးပါတော့နောက်ထပ်ခေါင်းဆောင်မှုပေါ်ဖို့ဆိုတာလည်းတော်တော်ခက်မယ်လို့ထင်ပါတယ်
။ဒါမှမဟုတ်အခုဖြစ်နေတဲ့တင်းမာမှုတွေပေါ့လေအချိန်ကြာပြီးတော့တိုင်းပြည်ရဲ့ပြက်နှစ်ဖက်လုံးဒ တကယ်တော့ခရိုင်ရင်ဥပမာပြောရင်ကျွေးနှကောင်ခတ်တယ်လို့ပေါ့လေနှစ်ဖက်လုံးကဘာလို့နဲ့ညာတော့ဘူးလက်ပန်းကြပြီဆိုတော့မှရက်ကြမဲ့အခြေအနေဖြစ်သွားပြီဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းသစ်မှာထောင်းဆောင်မှုမျိုးဆက်သစ်တစ်ခုပေါ်ထွန်းလာလိမ့်မယ်လို့မျှော်လင့်မယ်ဆိုရင်တော့မျှော်လင့်နိုင်လားပေါ့မင်း
အဲ့ဒါလေကျွန်တော်အနေနဲ့ကတော့လောလောဆယ်တော့သုံးသပ်ဖို့ခက်ပါတယ်ဗျဒီသမိုင်းတစ်ချောက်ပြန်ကြည့်ရင်လှုပ်ရှားမှုကြီးတစ်ခုပြီးတိုင်းမှာဟိုနိုင်ငံရေးပါတီကြီးတစ်ခုပေါ့နော်အင်အားစုကြီးတစ်ခုပေါ်လာတတ်ပါတယ်ဆွေလိုက်လှုပ်ရှားမှုပြီးတဲ့ဖာစာပါလာပါတီပေါ်ပါတယ်တော့88ကျွန်တော်တို့လှုပ်ရှားမှုဖြစ်လာတဲ့ NLD ပါတီပေါ်လာတယ်ပေါ့နော်အဲ့တော့အခုကျွန်တော်တို့21အခုလှုပ်ရှားမှုကြီးကနေပြီးတော့ဒါပြီးမှနောက်ထပ်ဘယ်လိုပါတီမျိုးဘယ်လိုအမျိုးသားရေးအင်အားစုကြီးတခုပေါ်လာမလဲပေါ့ဆိုတော့အဲ့လိုဟာမျိုးကတော့လောလောဆယ်ကြည့်တော့ကျွန်တော်ပုံဖော်လို့မရသေးပါဘူးခင်ဗျာ
ဥကြစသံကဆွေးနွေးတင်ဆက်တော်ရဲ့မြန်မာအရေးသုံးသပ်ချက်ပါခင်ဗျာအခုဆက်လက်ပြီးတော့ VOA မြန်မာပိုင်းရေဒီယိုအတန်လွင့်မီတာလိုင်းတွေကိုတင်ပြပေးကြပါတယ်မနက်ပိုင်း6နာရီကနေ9နာရီအထိအတန်လွင့်အစီအစဉ်တွေကိုလိုင်းလိုမီတာ32 kHz 9630လိုင်းလိုမီတာ40 kHz 9480လိုင်းလိုမီတာ48 kHz 6150တို့ကနေဖမ်းယူရရှိနိုင်ပါတယ်မနက်ဘက်7နာရီကနေ9နာရီအထိနောက်တစ်ချိန်ပြန်လွှင့်တဲ့အစီအစဉ်တွေကိုတော့လိုင်းလိုမီတာ20 kHz 15110လိုင်းလိုမီတာ25 kHz 11820လိုင်းနိုမီတာ32 kHz 9335ကိုဖမ်းယူရရှိနိုင်ပါတယ်။ညပိုင်းအတန်လွင့်စီစဉ်ကိုတော့လိုင်းနိုမီတာ19 kHz 15450လိုင်းနိုမီတာ25 kHz 11880လိုင်းနိုမီတာ32 kHz 9335တို့ကနေဖမ်းယူရရှိနိုင်ပါတယ်။အခုတခါတော့ကိုရန်နိုင်ပြောပြမဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်နိုင်ကြပါပြီခင်ဗျာ။
2022ကမ္ဘာဖလားချင်ပါဘူးကတနစ်ကြော်ကြော်လောက်ပဲလိုပါတော့တယ်အခုဆိုရင်ကမ္ဘာဖလားဘောလုံးပွဲအတွက်ခြေစစ်ပွဲတွေကိုသက်ဆိုင်ရာတိုက်တည်လိုက်ကျင်းပနေကြပါပြီအခုလိုကမ္ဘာဖလားခြေစစ်ပွဲတွေကျင်းပနေချိန်မှာပဲအင်ရှင်ဖြစ်နဲ့ကျင်းပမဲ့ကာတာနိုင်ငံရဲ့လူခွေးအခြေအနေနဲ့ပတ်သက်ပြီးတော့တိုးတက်အောင်လုပ်ဖို့တောင်းဆိုတဲ့အတန်းဒီဝေဖန်တန်တွေလည်းကြဲကြဲလောင်လောင်ပြန်ထွက်လာနေပါတယ်ကာတာနိုင်ငံကိုအင်ရှင်အဖြစ်2010ခုနှစ်ကရွေးချယ်လိုက်ချိန်ကစပြီးတော့ကမ္ဘာဖလားအတွက်ဆောက်လုပ်ရေးလုပ်ငန်းတွေမှာလုံနေကြတဲ့အလုံသမား6500လောက်တည်ဆုံးခဲ့တယ်လို့ဗြိတိန်နိုင်ငံက Guardian သတင်းစာကြီးကဖော်ပြခဲ့ပါတယ်။အနည်းအများပြီးဆိုရတဲ့လုပ်ငန်းဝင်အခြေအနေတွေအပြင်အလုံသမားတွေရဲ့လောက်ခလာစားနေတာနဲ့တခြားအလုံသမားအခွင့်အရေးတွေဆုံးရှုံးမှုတွေကြောင့်2021ကမ္ဘာဖလားနဲ့ပတ်သက်ပြီးတော့ကာတာဘက်ကလုံနေတာတွေကိုလူခွင့်ရေးအဖွဲ့တွေကဝေဖန်ထောက်ပြနေကြတာပါအခုကာတာကမ္ဘာဖလားအတွက်ခြေစစ်ပွဲတွေစတင်တဲ့အချိန်မှာပဲနိုင်ငံတကာလူခွင့်ရေးအဖွဲ့ကြီး Amnesty International ကတော့2022ကမ္ဘာဖလားအတွက်ဘောလုံးကွင်းတွေနဲ့တခြားအခြေခံအဆောက်အုံတွေဆောက်လုပ်တဲ့နေရာမှာအလုံသမားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့နဲ့လုပ်ငန်းဝင်အခြေအနေကိုတိုးတက်ကောင်းမွန်လာအောင် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်အနေနဲ့ပို့ပြီးတော့လှုပ်ဆောင်ဖို့လိုတယ်ဆိုပြီးတော့တိုက်တွန်းလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ AI အဖွဲ့ကစီးပွားရေးနဲ့လူမှုရေးတရားမျှတမှုဆိုင်ရာညကြေးမှု7 Cockburn ကအခုလိုပြောပါတယ
် we sent a letter to Infantino we've not had a response yet and we've engaged
ကျွန်တော်တို့ GNE Infantino စီကိုစာရေးပို့ထားပါတယ်သူစီကတော့အကြောင်းပြန်လာတာမရှိသေးပါဘူးဒီကြေနေ့တွေ့တွင်ကျွန်တော်တို့ FIFA နဲ့မကြာခဏဆိုသလိုပြောဆိုဆက်သွယ်ခဲ့ပါတယ်သူတို့အနေနဲ့လည်းဒီကမ္ဘာဖလားကကောင်းမွန်တဲ့အမွေအရည်ခြံထားနိုင်ခဲ့ဖို့အတွက်ကြိုးပမ်းနေတယ်ဆိုတာသိပါတယ်ကျွန်တော်တို့ကတော့သူတို့ကိုဒီတမကပို့လို့စေခြင်းပြီးကြိမ်ပွဲအတွက်ဆောင်ရွက်တဲ့နေရာမှာ FIFA အနေနဲ့ဘိုးပြီးတော့လုတ်ကင်တာမျိုးဖြစ်စေခြင်းပြီးနိုင်ငံတွင်းကဘောလုံးကွင်းတွေနဲ့တခြားစီမံကိန်းတွေမှာလုပ်နေတဲ့လုပ်သမားတွေရဲ့အခွင့်အရေးတွေကိုပို့ပြီးတော့လေးစားမှုရှိလာအောင်လုပ်စေခြင်းပါတယ်ကာတာဆိုရောက်ကလည်းပို့ပြီးတော့ပြောစေခြင်းလို့ကာတာဆိုရောက်အနေနဲ့လည်းလုပ်သမားတွေနဲ့ပတ်သက်ပြီးပေးဖို့ဂရုပြုထားတာတွေကိုလည်းပြည့်မီလာအောင်ပြောပြစေခြင်းပါတယ်အနာဂတ်မှာလည်းလူခွင့်ရေးကိစ္စတွေကိုထည့်သွင်းစဉ်းစားပြီးအခုလိုဖြစ်ခဲ့တာမျိုးတွေထပ်မမြင်ရဖို့မျှော်လင့်ပါတယ်FIFA အနေနဲ့ဒီတမကလုံနိုင်ဖို့မျှော်လင့်ပြီးလုပ်ဖို့လည်းလိုအပ်နေပါတယ်
။ဒါပြင်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွက်မှာအပြောင်းအလဲတွေရှိလာခဲ့တယ်လို့လည်းသူကဆက်ပြောပါတယ်။ FIFA ဥက္ကဋ္ဌ Gianni Infantino ကတော့ကာတာနိုင်ငံအနေနဲ့တိုးတက်အောင်လုပ်ရမယ့်နေရာတွေရှိနေသေးပေမဲ့လည်းတိုးတက်လာတာတွေလည်းအတော်များများရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ When it comes to the situation in Qatar
In particular, I think we need to be fair there as well and admit
ကာတာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်တို့အနေနဲ့မျက်မှတ်တာဖြစ်ဖို့လိုမယ်လို့ကျွန်တော်ထင်သလိုထူးထပ်မှုတွေလည်းအများကြီးရှိခဲ့တယ်ဆိုတော့ဝန်ခံရမှာဖြစ်ပါတယ်လူသမားတွေအခြေအနေအများကြီးထူးထပ်မှုရှိလာပါတယ်နေရာတိုင်းမှာတော့ဒီတဲ့ဘက်ကပိုပြီးထူးထပ်အောင်လုပ်စရာတွေရှိပါတယ်ပြောရမယ်ဆိုရင်ဆွစ်ဇာလန်အောင်ပါနိုင်ပါတယ
်ဒီလိုအခြေအနေတွေမှာပဲပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကကစားခဲ့တဲ့ကမ္ဘာဖလားခြေစစ်ပွဲတွေမှာလည်းအသင်းကြီးတချို့နဲ့နာမည်ကြီးကစားသမားတွေကလည်းကာတာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။ဥရောပဆောင်ကခြေစစ်ပွဲတွေမှာတော့ဂျာမနီအသင်းဟာအိုက်စ်လန်နဲ့ပွဲမကစားခင်မှာကွင်းထဲမှာတန်းစီနေတဲ့အချိန်ပွဲထွက်ကစားသမား17ယောက်ကလူခွေရေးဒီ Human Rights ဆိုတဲ့စာတမ်းကိုပုံဖော်ပြီးတော့လူခွေရေးကိုလေးစားလိုက်နာဖို့တောင်းဆိုခဲ့ကြပါတယ်။နောက်နဲ့ပတ်သက်ပြီးတော့ဂျာမနီနောက်တန်းလူဂျော်ရှာကင်မစ်ကတော့
Ja, ich denke, dass man gerade im Fußball oder wir als deutsche Nationalmannschaft die Kraft haben.
ဒီပြင်ဘောလုံးမှာတော့ကျွန်တော်တို့ဂျာမနီအသင်းအနေနဲ့တချို့ကိစ္စတွေနဲ့ပတ်သက်ပြီးဘယ်သူကြိုက်ကြိုက်မကြိုက်ကြိုက်ပြောနိုင်တဲ့အနေအထားပြောဝါရှိတယ်နဲ့တချို့ကိစ္စတွေကိုဘောလုံးနဲ့အာယုံဆိုင်လာအောင်လုပ်နိုင်တဲ့အခွင့်အရေးရှိပြီးကမ္ဘာဖလားကိုလေးစားတဲ့အနေနဲ့လည်းကျွန်တော်တို့လုပ်ချင်ပါတယ
်ဂျာမနီအသင်းကအဲ့လိုလုပ်ခဲ့သလိုပဲနော်ဝေးအသင်းကလည်းဂျီဘရော်လ်တာနဲ့တူရကီပွဲတွေမတိုင်ခင်မှာလူခွင့်ရေးကိုကွင်းတင်မှာရောကွင်းပြင်မှာပါလေးစားလိုက်နာဖို့စာတမ်းတွေပါတဲ့အင်ဂျီတွေကိုဝတ်ဆင်ခဲ့ပါတယ်အခုလောလောဆယ်ဥရောပမှာနာမည်အရမ်းကြီးနေတဲ့ Dortmund တိုက်စင်မှု Haaland နဲ့ Arsenal ကအခုနှစ်မှာအငားစာချုပ်နဲ့ခေါ်ထားတဲ့ Odegaard ကလည်းတက်တော့ကြောက်ကြောက်နဲ့ရှည်တန်းကနေပါဝင်ခဲ့ကြပါတယ်။တခါနယ်သာလန်အသင်းကလည်း Latvia နဲ့ပွဲမတိုင်ခင်မှာ Carter ကလူခွေအခြေအနေနဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့ပါတယ်။ England အသင်းကတော့ FA ဘောလုံးဖွဲ့ချုပ်အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ Amnesty International အဖွဲ့နဲ့တူပူးတွဲလှုပ်ဆောင်နေတယ်လို့ England နီးပြ Gareth Southgate ကပြောလိုက်ပါတယ်။2022ကမ္ဘာဖလားအတွက်လူခွေရေးဆိုင်ရာစိုးရိမ်မှုတွေရှိနေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံမှာလည်းလူခွေရေးချိုးဖောက်မှုတွေကြောင့်အာဂါသာသမားတို့ချို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲအသက်ဆုံးရှုံးခဲ့ရပါတယ်။ဆရာနာသိန်းစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနေတာတွေကြောင့်လူငယ်ဘောလုံးသမား၂ယောက်သေဆုံးသွားခဲ့ပါတယ်။မတ်လ26ရက်နေ့ကအင်းစိန်မြို့နယ်ကအာယုံသပိတ်အတွင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်ဟန်ဒါရီ United ရဲ့အသက်21နှစ်အောက်လူငယ်ဘောလုံးအသင်းကအသင်းကောင်းဆောင်ချစ်ပပူငိမ့်ဒီဆုံးသွားခဲ့ပါတယ်။ဒါပြင်မန်လေးမြို့မှာလည်းလင်းလက်ဖူဆယ်ဘောလုံးအသင်းကဂိုသမားကိုအောင်စင်ဖြိုးမတ်လ29ရက်နေ့ညနေပိုင်းကစစ်ကောင်စီဘက်ကပစ်ခတ်မှုတွေကြောင့်ဒီဆုံးသွားခဲ့ပါတယ်။ကိုအောင်စင်ဖြိုးဟာမန်လေးအရာစင်တာအထူးကျမကုသဆောင်မှာပြီးခဲ့တဲ့ကိုဗစ်ဒုတိယလိုင်းအတွင်းစေနာဝန်ထမ်းဖြစ်ဝင်ရောက်လုပ်ကိုင်ခဲ့သူဖြစ်တယ်လို့လည်းသိရပါတယ်။အခုလိုလူငယ်ဘောလုံးသမားတွေဆုံရှုံလိုက်ရတာဟာနိုင်ငံရဲ့အားကစားလောကအတွက်သာမကတိုက်ပီးရဲ့အနာဂတ်အတွက်လည်းကြီးမားတဲ့နေနာဆုံရှုံမှုဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရခင်ဗျာ
ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ
ဖီယိုမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြီးစုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြီးစုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းပြင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါရဲ့ရှင
်ချက်သပရင်းနေ့မနေ့ကင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့နိုင်ငံကသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်ခင်ဗျာ
အာနာသိန်းစစ်ကောင်စီရဲ့လက်ချက်ကြောင့်အသက်ဆုံးရှုံးနေရတဲ့ပြည်သူတွေတိုးလာနေပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်ဆက်ပြီးတော့ပေါ်ပေါက်နေပါတယ
်ဆိုးရဲ့ချုပ်ချယ်ကံဖို့
ရန်ကုန်မြို့အင်းစိန်ဖက်မှာတော့အမိုက်ကောက်ကမ်ပိန်းဆိုပြီးတော့လူငယ်တွေအမိုက်ကောက်ရင်ဆန္ဒထုတ်ပေါ်လာပါတယ်။လူတွေစုယုံမလာနိုင်အောင်စစ်အုပ်ချုပ်ရေးကောင်စီဘက်ကလမ်းမကြီးတွေကိုပိတ်ထားတဲ့အတွက်လမ်းသွယ်ကလေးတွေထဲမှာပဲအမိုက်ကောက်ရင်ဆန္ဒထုတ်ပေါ်ကြသလိုတေဆုံသွားသူတွေအတွက်လည်းအလူငွေကောက်ခံပေးခဲ့ကြတာပါ။စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံသွားရရသူတိုးလာပြီးတော့ပြည်သူတွေကြောက်လန့်ဆိုးရိမ်နေပေမဲ့အားမလျှော့ပဲစစ်အာဏာရှင်ကိုဆက်ပြီးတော့ဆန့်ကျင်ဖို့အမိုက်ကောက်ကမ်ပိန်းမှာပါဝင်တဲ့ကိုဝင်းလှိုင်ကတိုက်တွန်းသွားပါတယ်။
ဟိုကြောက်တရားတွေရှိနေသေးတယ်ကျွန်တော်တို့အာဏာရှင်ကိုဘယ်လုံးမှပြန်တော်လှန်ဖို့ရမှာမဟုတ်ဘူးဆိုတာကိုဒီဘက်မှာရှိတဲ့ပြည်သူအားလုံးကိုဒီကနေသတိပေးချင်ပါတယ်ဗျကျွန်တော်တို့ဟိုအကြောက်တရားတွေကင်းမဲ့ပြီးတော့ကျွန်တော်တို့အမှန်တရားဘက်ကရက်တီပြီးတော့လမ်းထွက်လာမယ်ဆိုလို့ရှိရင်တော့ဒီအာဏာရှင်ကဘယ်လိုပဲနေနေကျွန်တော်တို့ရဲ့စီလုံးမှုနဲ့အားလုံးပပျောက်သွားမယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်ဗျာ
တနေ့နိုင်တိုင်းတဝဲဖက်မှာတော့မနေ့ကမော်တော်ဆိုင်ကယ်တပိတ်တွေကျင်းပရမှာဆန္ဒပြသူရာနဲ့ချီပါဝင်ခဲ့တာပါအခုလိုနိုင်ငံတော်ဆန္ဒပြပွဲတွေကိုနီလန်ပေါင်းစုံနဲ့ကျင်းပနေပြီးမြဖက်ဖျောင်းနိုင်မိထွန်းပြီးတော့ဆန္ဒထုတ်ဖော်တာအမိုက်တပိတ်ဆိုပြီးတော့လမ်းဆောင်လမ်းခွာတွေနဲ့လမ်းမကြီးတွေပေါ်မှာအမိုက်တွေစုပုံထားတာအပါဝင်အမိုက်ကောက်တဲလှုပ်ရှားမှုတွေလည်းပါဝင်လာပါတယ်ဖေဗရူလာတရက်နေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အလွန်ကျွံအင်အားသုံးနေနေမှုကြောင့်မတ်လ31ရက်နေ့အထိတေဆုံးသူပေါင်း936ဦးထက်မနည်းရှိတဲ့အကြောင်းအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတင်ထုတ်ပြန်ထားပါတယ်မြမအိနေချင်းတရုတ်နိုင်ငံအနေနဲ့သူ့ရဲ့ဩဇာကိုသုံးပြီးတော့မြမအရေးကြားဝင်ဆောင်ရွက်ပေးတင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောလိုက်ပါတယ်မြမစစ်အာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုတာဝန်ခံမှုရှိလာစေဖို့တရုတ်ကသူ့ဩဇာကိုသုံးပြီးတော့ဆောင်ရွက်ပေးဖို့အမေရိကန်ကဆက်ပြီးတော့တိုက်တွန်းနေတယ်လို့မြမနိုင်ငံတွင်အာဏာသိမ်းစစ်တပ်ရဲ့လုပ်ရက်တွေဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအပါအဝင်တရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့လည်းကန့်ညီမှုမရှိဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Net Price ကပုဒ်ဟူးနဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်တရုတ်နိုင်ငံအတွက်စီးပွားရေးအရာရောမဟာဗျူဟာအရာပါအရေးပါလာတဲ့မြန်မာနိုင်ငံတွင်းကအခြေအနေအရရက်ကိုတရုတ်နိုင်ငံကအစဉ်အလာအတိုင်းတန်လျာနဲ့သတိထားစောင့်ကြည့်နေသလိုမြန်မာအရေးနဲ့ပတ်သက်လာရင်တော့အနောက်နိုင်ငံတွေရဲ့ဝေဖန်ပြောဆိုမှုတွေရှိနေတဲ့ကြားကမြန်မာနိုင်ငံကိုအကာအကွယ်ပေးတဲ့နိုင်ငံလည်းဖြစ်ပါတယ်။ဖေဗရူလာတရက်နေ့ကစစ်တပ်ကအာဏာသိမ်းထားတာကိုအနောက်နိုင်ငံကပြင်းပြထန်ထန်ရှုံချနေကြပေမဲ့တရုတ်နိုင်ငံကတော့မြန်မာပြည်တွင်းရေးကိုတည်ငြိမ်မှုရှိဖို့ပိုအရေးကြီးတယ်လို့လည်းအလေးပေးပြောဆိုထားပါတယ်။အနာသိမ့်စစ်အုပ်ချုပ်ရေးကောင်စီကိုတရုတ်အစိုးရကထောက်ခံနေဆိုပြီးဆွဆွဲပြောဆိုနေကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေရန်ကုန်မြို့တရုတ်တန်ရုံရှိမှာဆန္ဒထုတ်ဖော်ခဲ့ကြသလိုပြည်ပနိုင်ငံကတရုတ်တန်ရုံတွေရှိမှာလည်းပြည်ပရောက်မြန်မာတွေတွားပြီးတော့ဆန္ဒပြခဲ့ကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်နဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမူဒင်ဟူစိန်တို့ပုတ်ထူးနေ့ကတယ်လီဖုန်းဆက်ပြီးတော့အာဆီယံအဖွဲ့အပါအဝင်အင်ဒိုပစိဖိတ်ဒေသနဲ့အမေရိကန်ပြည်ထောင်စုကြားပတ်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ဆွေးနွေးခဲ့ပါတယ်။တောင်တရုတ်ပင်လယ်အပါအဝင်အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်စွာရေကြောင်းသွားလာရေးလေကြောင်းပြန်တက်ရေးနဲ့ပင်လယ်ရေပြင်ကိုတရားနည်းလမ်းတကျအသုံးပြု၍ကိစ္စရပ်တွေကိုအားပေးထောက်ခံတဲ့နေရာမှာအာဆီယံအဖွဲ့ရဲ့အခမ်းအနားကတိတ်ကိုအရေးကြီးတဲ့အကြောင်းဝန်ကြီးဘလင်ကင်ကအလေးပေးပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အပြင်အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်အထူးစိုးရိမ်ကြောင်းကိုလည်းနိုင်ငံဝန်ကြီးတွေပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနဲ့ပတ်သက်ပြီးတော့ဘာတွေပြောဆိုဆွေးနွေးကြသလဲဆိုတာမျိုးတော့အသေးစိတ်ဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့တပ်ဖွဲ့တွေကဆန္ဒပြပြည်သူတွေကိုအင်အားသုံးနှိမ့်နှင်းနေတဲ့လုပ်ရည်နဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့မလေးရှားနဲ့စင်ကာပူနိုင်ငံတို့ကတော့အစောပိုင်းကတည်းကတက်တက်ကြွကြွပြောဆိုဆောင်ရွက်နေတာပါ။ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ Miss Grand International 2020အလမေပြိုင်ပွဲမှာမြန်မာနိုင်ငံကိုစားတွားရောက်ရှင်ပြိုင်ခဲ့တဲ့ဟန်လေးကနိုင်ငံရေးအကြောင်းနားမလည်ပေမဲ့ပြည်သူတွေဘလောက်တောင်ထိခိုက်ခံစားနေရတယ်လဲဆိုတာကိုတော့နားလည်ပါတယ်လို့ပုတ်ထူးနေမှာပြောပါတယ
်။ I just want to say that this is the humanity. If you have think about the humanity, you can feed and you can save the people. Not about
Daria, သူတွေကိုစာနာစိတ်နဲ့ပေးအပ်တဲ့အကူအညီမျိုးဖြစ်တင်ပါတယ်။နိုင်ငံရေးအတွက်လည်းမဟုတ်သလိုလူတွေကြောင့်လည်းမဟုတ်ပါဘူး။လူသားချင်းကိုချင်းစာစိတ်နဲ့ခံစားနားလည်ပေးတာဖြစ်ပါတယ်လို့ဟန်လေးကတရင်ထောက်တွေကိုပြောဆိုသွားတာပါမြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတဲ့လက်တလောဖိအပ်တွေအကြောင်းစုစည်းတင်ပြထားတဲ့ဗီဒီယိုကိုပြသရင်းနိုင်ငံတကာကဒီဖိအပ်တွေကိုဝိုင်းဝန်းတားဆီးပေးဖို့အလမယ်ဟန်လေးကမတ်လ29ရက်နေ့မှာကျင်းပခဲ့တဲ့ပြိုင်ပွဲစီမံဘောကနေမြေတားရက်ခံခဲ့တာပါစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်တွေကနှိမ်နင်းနေတဲ့ကြားကပြေးလွှားနေကြတဲ့ဆန္ဒပြပြည်သူတွေဟာသူတို့ကိုစားမြန်မာနိုင်ငံကိုကိုစားပြုပေးနိုင်မယ်ဆိုတဲ့ယုံကြည်ချက်နဲ့သူ့ကိုဆန္ဒမဲပေးခဲ့ကြတယ်လို့လည်းအလမဲဟန်လေးကဘန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ကျသပရင်းနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အသံမန်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်ငံကနေ9နိုင်ငံအထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးရန်နဲ့ကင်းဝေးတဲ့နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ
This program has